ကိုမြတ်တမ်းပေးဝေခြင်းမိမိတို့အတွက်ရည်ရွယ်ပြုတဲ့ကုသိုလ်ကောင်းမှုကံစေတနာနိဗ္ဗာန်ရောက်ကြောင်းထောက်ပံ့ဖြစ်ပါစေဆိုပြီးရည်ဆက်ချခြင်းဒီကိစ္စနေ့ရက်ကိုမဆောင်ရွက်မီမှာနိမောဒနာတရားနာကြကြရအောင်ယနေ့သာသနာတော်နှစ်2553ခုနှစ်ကောဇာတက္ကရေ1382ခုနှစ်ပြာတိုလာဇန်း10ရက်ခရစ်နှစ်2009ခုနှစ်ဒီဇင်ဘာလ25ရက်တောက်ကြနေ့မှာစကိုင်းတောင်ရုံမြတ်ဆရာအကြောင်းတိုင်မှာပရိယပฏิပတ်သာသနာတောင်ကိုထမ်းဆောင်တော်မူနေကြတဲ့တန်ဃာတော်ရှင်မြတ်ပေါင်းရထမ်းမောင်းမှာလာရောက်ပြီးကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကစကိုင်းမြို့ပိုရန်ရက်မှာနေထိုင်ကြတဲ့တကမာကြီးဒေါ်ကြီးကြီးမိသားစုဖြစ်ပါတယ်မိမိတို့ကမြတ်ဆရာအကြောင်းတိုက်တန်ဃာတော်ရှင်မြတ်တို့ရဲ့ထံမှောက်မှလာရောက်ပြီးတန်ဃာတော်ရှင်မြတ်ပေါင်းအားမွန်မြတ်လာစွာသောခဲပွေပေါ်စဉ်ဆွမ်းမြတ်ဆက်ကပ်လူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုဓမ္မပူဇာဖြင့်နဝကမ္မ2000ကျပ်ဆွမ်းပရိသာပင်ဖြင့်နဝကမ္မ2000ကျပ်မြတ်ဆရာစာကြည့်တိုက်အတွက်ပညာရေးထောက်ပံ့ဖြစ်ဖို့ရာစာဥစာရန်အတွက်2000ကျပ်တန်ဃာတော်ရှင်မြတ်တို့ရဲ့ဂုဏ်ကိုအာရုံပြုပြီးတန်ဟိကအဖြစ်နဲ့သင်္ကန်းတိစုံ17စုံနေရထိုင်ဆယ်တဲ့ပလာဇာဟု9တာရှင်သွားတိုက်စီဘူ20ဘောပင်190တပတ်တထည်စသည်ဖြင့်လှူဒန်းပူဇော်ကြတယ်အဲ့တော့ဒကမာကြီးတော်ကြီးကြီးနဲ့တကဝမိသားစုပေါင်းကိုဖုန်ကြီးရယနေ့ပါရမီ10ပါးရဲ့နိခမ္မပါရမီဆိုတဲ့ခေါင်းစည်းနဲ့ဟောကြားပေးပါမယ်ဒါကြောင့်တရားနာမည်ကနိခမ္မပါရမီတရားတော်လို့ဒါမျိုးလေးအာရုံပြုထားပါဗုဒ္ဓဘာသာဝင်တွေဟာနိဗ္ဗာန်ကိုရည်မှန်းပြီးတော့နေစဉ်ဒါနသီလဘာဝနာတွေစွမ်းအားရှိသမျှပြုစုအားထုတ်ကြတယ်အာလုံးသောပြုသမျှကုသိုလ်အပေါင်းဟာဒီနိခမ္မဓာတ်ပါဝင်မှပါရမီကုသိုလ်ဖြစ်ပါတယ်နိခမ္မဓာတ်မပါဝင်လို့ရှိရင်ရိုးရိုးကုသိုလ်ပဲဖြစ်ပါတယ်ဒါကြောင့်နိခမ္မတက်ပါဝင်နိုင်ဖို့ဘလို့ပြုလို့ရှိရင်နိခမ္မတက်ပါဝင်တယ်ဆိုတာသိဖို့အတွက်ဘုန်းကြီးရဲ့နိခမ္မပါရမီဆိုတဲ့ကောင်းစီနဲ့ဟောပေးပါမယ်ဒီတရားထဲမှာဘုန်းကြီးတို့ပါဝင်သွားမှာကတော့ဉာဏ်နဲ့ဒါနသီလဘာဝနာကုသိုလ်ဖြစ်ဖို့အရေးမှာအရေးကြီးဆုံးအကြောင်းတရားတွေကဘယ်အကြောင်းတရားတွေလဲအဲ့ဒီလိုဖြစ်ပေါ်လာတဲ့ဒါနသီလဘာဝနာပြုလုပ်တဲ့ဒါနသီလဘာဝနာကုသိုလ်တွေဟာလည်းပဲဘလို့နိခမ္မတံမျိုးထဲမှာပါရမီကုသိုလ်မြောက်တယ်လေဆိုတာဒီအချက်လေးနှစ်ချက်သိသွားပါလိမ့်မယ်အဲ့တော့ဘုန်းကြီးတို့လေဒီဆရာတော်ဘုရားကြီးကကုသိုလ်ပြုတဲ့နေရာမှာဥပမာလေးပေးထားခဲ့ပါတယ်မိခင်ရဲ့ဝန်းကနေပြီးတော့တားငယ်သမီးငယ်လေးတွေကလေးသူငယ်လေးတွေမွေးဖွားလာတဲ့အခါမှာမိဘနှစ်ပါးနေပြီးတော့စောင့်ရှောက်မှာဒီကလေးသူငယ်ဟာအသက်ရှင်ခွင့်ရလာတယ်လူလားမြောက်ခွင့်ရလာတယ်တကယ်လို့မွေးဖွားလာတဲ့ကလေးသူငယ်ကိုမိဘနှစ်ပါးကမဆောင်ရှောက်လို့ရှိရင်ဒီကလေးသူငယ်ဟာ၆သွေးပြီးတော့ပေသွားနိုင်တယ်အသက်ရှင်ခွင့်မရနိုင်ဘူးလူလားမြောက်ခွင့်ရဖို့မလွယ်ဘူးပေါ့အဲ့ဒီလိုမွေးဖွားလာတဲ့ကလေးကမိဘနှစ်ပါးဆောင်ရှောက်လိုက်တဲ့အတွက်အသက်ရှင်ခွင့်ရတယ်လူလားမြောက်ခွင့်ရလာပြီမဲ့လို့ကြီးလာတဲ့ကသွေးနဲ့ကိုသားနဲ့ကိုဆိုတော့ယောဂါဆိုတာတစ်ခုမဟုတ်တစ်ခုဒီတရားဒီတရားတိုက်ခိုက်လာကြတယ်အဲ့တော့ယောဂဝိညာဉ်ကြီးခံစားလာရတဲ့အခါမှာဒီကလေးကျမ်းမာချမ်းသာစွာနဲ့သာသနာ့ကျူလောကကျူကိုဆက်လက်ဆောင်ရွက်စေနိုင်ဖို့ဘာလိုအပ်တယ်လဲဆိုတော့တမားတော်ကြီးတွေလိုအပ်တယ်တဲ့မိဘနှစ်ပါးကနေဆောင်းလျှောက်လိုက်တဲ့အတွက်အသက်ရှင်ခွင့်လူလားမြောက်ခွင့်ရလာတဲ့ကလေးဟာတမားတော်ကြီးရဲ့အဆောင်းလျှောက်ကိုလမ်းညွှန်မှုကိုခံယူပြီးလိုက်နာကျင့်သုံးမှဒီကလေးဟာကျမ်းမာတန်ဆွမ်းပြီးတော့သာသနာ့ကျူလောကကျူကိုဆက်လက်ဆောင်ရွက်နိုင်ပါတယ်ဆိုပြီးတော့လေဒီဆရာတော်ဘုရားကြီးကဥပမာပေးပြီးတော့ဟောကြားခဲ့တယ်အဲ့တော့ခွန်ကြီးတို့ကုသိုလ်ကောင်းမှုတွေလည်းပဲဒီတိုင်းပဲဒါနစွန့်ကြဲပေးကံလှူဒန်းနာသီလရှောင်ကျဉ်တဲ့အရာဝတ္ထုကိုရှောင်ကျဉ်နိုင်စွမ်းရှိတဲ့ဝါရိတသီလမိဘဘုရားဘောမှာသာသမီကျင့်ဝတ်တပည့်ကျင့်ဝတ်တွေနဲ့မိမိတို့ကျင့်ဝတ်တွေကိုကျင့်သုံးနိုင်ကြောင်းဖြစ်တဲ့စာရိတ္တသီလအဲ့တော့ဒီသီလတွေပြည့်စုံဖို့ဒါနတရားတွေဖြစ်ပွားဖို့ဘုရားရှိခိုးခြင်းဗုဒ္ဓံသတိဘာဝနာမေတ္တာပွားများခြင်းမေတ္တာဘာဝနာစတဲ့နောက်ဆုံးယုံနဲ့ဓမ္မတွေရဲ့အဖြစ်ပြက်ကိုအရှိတိုင်သိတဲ့ဝိပဿနာဉာဏ်ဒီဝိပဿနာဘာဝနာတွေဖြစ်ပွားဖို့ဘာတရားအရေးကြီးတယ်လဲဆိုရင်ဘုန်းကြီးတို့ ဘနှစ်ပါးအရေးကြီးတယ်လို့ပဲမိဘနှစ်ပါးနဲ့တူတဲ့ခန္တီနဲ့ဥပေက္ခာနဲ့အရေးကြီးပါတယ်တဲ့ခန္တီတရားဟာသီခဏင်တရားဟာမိခင်နဲ့တူတဲ့နောက်ပြီးတော့ဥပေက္ခာတရားဟာဖခင်နဲ့တူတယ်တဲ့ဒီမိခင်နဲ့တူတဲ့ခန္တီတရားဖခင်နဲ့တူတဲ့ဥပေက္ခာတရားဒီတရားနှစ်ပါးခိုင်မာမှကျန်တဲ့ပါရမီ၈ပါးအကျဉ်းချုပ်လို့ရှင်ဒါနသီလဘာဝနာတွေဟာချောချောမောမောဖြစ်ပွားနိုင်တယ်ဆိုပြီးလေဒီဆရာတော်ဘုရားကြီးကဥပမာပေးပြီးတော့မိန့်ကြားထားခဲ့တယ်။လောကမှာမိဘနှစ်ပါးဆောင်းရှောက်မှသာသမီဟာလူလားမြောက်လာတဲ့အသက်ရှင်ခွင့်ရသလိုပဲခန္တီတရားနဲ့ဥပိ္ပခာတရားကိုနှလုံးသားထဲမှာခိုင်ခိုင်မာမာတည်ဆောက်နိုင်မှကျန်တဲ့ကုသိုလ်ပါရမီတွေဖြစ်ပွားနိုင်တယ်တဲ့။နောက်တစ်ဆင့်တက်လိုက်။မိဘနှစ်ပါးဆောင်းရှောက်လိုက်တဲ့အတွက်အသက်ရှင်ခွင့်ရလာတဲ့ဒီကလေးတယောက်လူလားမြောက်လာတဲ့ကလေးတယောက်ကကျမ်းမာတန်ဆန်းစွာနဲ့သာသနာ့ကျိုးလောကကျိုးကိုဆက်လက်ပြီးတော့ဆောင်ရွက်နိုင်ဖို့အတွက်တမားတော်ကြီးရဲ့အဆောင်လျှောက်လမ်းညွှန်မှုလိုအပ်တယ်လို့ပဲဒီလိုပဲခန္တီနဲ့ဥပိ္ပခာနဲ့တရားနှစ်ပါးခိုင်မာလိုက်တဲ့အတွက်ဒါနသီလစတဲ့ကျန်တဲ့ပါရမီတွေတော့ဖြစ်ပွားလာပါရဲ့ဒီကုသိုလ်တွေကိုပါရမီအဆင့်ရောက်ဖို့အတွက်ကြတော့နိခံမဓာတ်ဆိုတဲ့နိခံမပါရမီဆိုတဲ့တမားတော်ကြီးအဆောင်လျှောက်လိုအပ်ပါတယ်နိခမ္မပါရမီမပါတဲ့နိခမ္မတက်မပါတဲ့ဒါနသီလဘာဝနာတွေဟာသူ့အတူဘလောက်ပဲလုပ်နေနေရက်ပေါင်းဘလောက်ပဲကြောင်းလုပ်လုပ်ငွေတွေကုန်ကြဘလောက်ပဲကုန်အောင်လှူလှူတရားတွေဘလောက်ပဲကြောင်းထိုင်တိုင်းနိခမ္မတက်မပါဘူးဆိုလို့ရှိရင်ဒီကုသိုလ်တွေကပါရမီအဆင့်မရောက်နိုင်ပါရမီအဆင့်မရောက်တဲ့ကုသိုလ်တွေဒီလူချမ်းသာနဲ့ချမ်းသာနဲ့လမ်းဆုံးပြီးတော့တန်ត្រာကျင့်လေတတ်ပါတယ်တန်တရာထဲမှာကျင်လဲလို့အဖွင့်မသိရင်အခါမသိရင်အပေထိရောက်သွားတတ်ပါတယ်။ဒါကြောင့်ပါရမီမမြောက်တဲ့ကုသိုလ်ဟာတန်တရာကျင်နေတာနဲ့လန်းဆုံးပါတယ်။လူချမ်းသာနဲ့ချမ်းသာမျှနဲ့လန်းဆုံးတတ်ပါတယ်။ပါရမီမြောက်တဲ့ကုသိုလ်ဟာနိဗ္ဗာန်ချမ်းသာအထိခံစားစေနိုင်တယ်တဲ့။ပါရမီမြောက်ခြင်းရင်တော့ဘုန်းကြီးတို့နိခံမပါရမီနိခံမတဲ့ဆိုတဲ့တမားတော်ကြီးရဲ့အဆောင်လျှောက်လမ်းညွှန်မှုခံယူရမယ်ဆိုပြီးဆရာတော်ဘုရားကြီးကအလုံးနာလေအောင်ဥပမာနာဥပမေယလေးတွေနဲ့မိန့်ကြားခဲ့တယ်ပေါ့ဒါလေးကိုခေါင်းကြီးကလည်းပဲအများနာလဲအောင်ဆောင်ပုံလေးစီထားတယ်ကဲအလုံးလက်အုပ်ချီပြီးတော့လိုက်ဆိုလိုက်ပါမိမိတို့ရဲ့နှလုံးသားမှာဒီတရားလေးကိန်အောင်တည်သွားအောင်ပေါ့ကဲအလုံးလိုက်ဆိုခန္တီမိခင်မြဖခင်ခေါ်တွင်ဥပိ္ပခာခန္တီမိခင်မြဖခင်ခေါ်တွင်ဥပိ္ပခာကျင့်စဉ်နှဝခိုင်မာမရှိဝချောမောမာကျင့်စဉ်နှဝခိုင်မာမရှိဝချောမောမာတန်တိဒုက္ခစံလူကနိခမ္မသာဖြစ်ဆွတ်ပါတန်တိဒုက္ခစံလူကနိခမ္မတာဖြစ်ဆွတ်ပါဒါလည်းဆရာတော်ဘုရားကြီးဖះရှင်ဟောကြားခဲ့တဲ့တရားတော်တွေကိုကောက်နှုတ်ချက်ချပြီးတော့ဆရာတော်ဘုရားကြီးရဲ့မှတ်တမ်းတင်ရေးသားခဲ့ပါတယ်အဲ့တော့ခန္တီမိခင်မြတ်ဖခင်ခေါ်တွင်ဥပိ္ပခာဆိုတဲ့အတိုင်းလောကမှာမိဘနှစ်ပါးရဲ့အဆောင်လျှောက်ကိုခံရမှသာသမီဟာလူလားမြောက်ခွင့်ရတယ်အသက်ရှင်ခွင့်ရတယ်လို့ပဲကျန်တဲ့ကုသိုလ်ပါရမီတွေဖြစ်ချင်ပါတယ်ဆိုရင်မိခင်နဲ့တူတဲ့ခန္တီတရားဖခင်နဲ့တူတဲ့ဥပိ္ပခာတရားဒီတရားနှစ်ပါးကိုခိုင်မာအောင်တည်ဆောက်ပါတဲ့ဒီလိုခိုင်မာလို့ရှိရင်ဘာဖြစ်တယ်လဲဆိုတော့ကျင့်စဉ်နှဝခိုင်မာမရှိဝချောမောမာတဲ့ဒီမိဘနှစ်ပါးဆိုတဲ့ခန္တီနဲ့ဥပိ္ပခာနဲ့ခိုင်ခိုင်မာမာနှလုံးသားထဲမှာတည်ဆောက်မှာကျန်တဲ့ပါရမီ၈ပါးဆိုတဲ့ဒါနသီလစတဲ့ပါရမီ၈ပါးဟာချောချောမောမောဖြစ်ခွင့်ရပါတယ်တဲ့။သာသမီအသက်ရှင်ခွင့်ရတယ်လို့လူလားမြောက်ခွင့်ရတယ်လို့ကျန်တဲ့ပါရမီတွေလည်းချောချောမောမောဒီခန္ဒီနဲ့ဥပိ္ပခာ၅ပါးခိုင်မာမာဒီမိဘ၅ပါးခိုင်ခိုင်မာမာစောင့်ရှောက်မှကျန်တဲ့၈ပါးဟာချောချောမောမောဖြစ်ခွင့်ရတယ်တဲ့။နောက်တစ်ခါနိဗ္ဗာန်ကိုမျက်မှောက်ပြုကျင်ပါတယ်ဆိုရင်တော့ဘာလုပ်မလဲဆိုတော့တန်တိဒုက္ခစံလူကနိခမ္မတာဖြည့်စွက်ပါတဲ့။နိဗ္ဗာန်ချမ်းသာကိုခံစားခြင်းနဲ့ဆိုလို့ရှိရင်လौဒမြတ်ကုသိုလ်ဟာပါရမီဖြစ်ဖို့အရေးကြီးတယ်။ပါရမီမြောက်တဲ့ကုသိုလ်ဖြစ်ဖို့အရေးကြီးတယ်။ဒါနာပဲလုပ်လို့သီလပဲလုပ်လို့မေတ္တာပဲပွားပွားပါရမီမြောက်တဲ့ကုသိုလ်ဖြစ်ခြင်းရဲ့နိခမ္မတ္တဆိုတဲ့တမားတော်ကြီးရဲ့အဆောင်လျှောက်ကိုခံယူပါတဲ့။န နိခမ္မပါရမီနိခမ္မတတ်ဆိုတဲ့တမတော်ကြီးရဲ့ဆောင်းလျှောက်ကိုခံယူမှလौတမြကုသိုလ်တွေဟာပါရမီမြောက်ပြီးတော့တန်တိဒုက္ခဆိုတဲ့ယုံနံခတ်တိန်ချုပ်ငြိမ်းရဲ့နိဗ္ဗာန်ချမ်းသာကိုခံစားနိုင်ပါတယ်လို့ဒါမျိုးဆိုလို့ရင်ဖြစ်ပါတယ်။ဒါကြောင့်ဘုန်းကြီးတို့ပါရမီတွေထဲမှာကုသိုလ်တွေထဲမှာဗုဒ္ဓဘာသာဝင်တွေလည်းကုသိုလ်လုပ်နေကြတယ်။အခြားဘာသာဝင်တွေလည်းပဲကုသိုလ်လုပ်နေကြတယ်။ကုသိုလ်လုပ်တဲ့ပုဂ္ဂိုလ်တိုင်းနိဗ္ဗာန်ရောက်နိုင်ပါသလားဆိုရင်နိက္ခမ္မတတ်ပါတဲ့ပုဂ္ဂိုလ်ဟာဗုဒ္ဓဘာသာဝင်ဖြစ်စီအခြားဘာသာဝင်ဖြစ်စီနိဗ္ဗာန်ကိုမျက်မှောက်ပြုစေနိုင်ပါတယ်။နိက္ခမတ္တမပါလို့ရတော့ဗုဒ္ဓဘာသာဝင်ပဲဖြစ်ဖြစ်အခြားဘာသာဝင်ပဲဖြစ်ဖြစ်ပါရမီမဖြစ်ပါဘူးပါရမီမပြည့်လို့ရှိရင်ရိုးရိုးကုသိုလ်ပဲဖြစ်ပြီးတော့နိဗ္ဗာန်ထိမျက်မှောက်မပြုနိုင်ပါဘူးဆိုတာဒီအဖြစ်ရှင်းရှင်းလင်းလင်းသိသာသွားပါတယ်ကောင်းပြီခန္တီရဲ့သဘောဥပိ္ပခာရဲ့သဘောဒါလေးကိုခေါင်းကြီးနည်းနည်းပြောပြအောင်မယ်ခန္တီဆိုတာဘာလဲလို့မေးရင်ခေါင်းကြီးတို့အားလုံးသိတဲ့အတိုင်းသီးခံခြင်းသဘောကိုခန္တီလို့ခေါ်ရပါတယ်ပါရီကိုတီးခံရမှာလဲဆိုတော့သူတစ်ပါးကမကောင်းပြောလာတဲ့အခါမကောင်းတာပြုမူလာတဲ့အခါဒါတွေကိုတီးခံနိုင်ရပါတယ်။ဘုန်းကြီးတို့ကုသိုလ်ရှင်လူသားတွေကတော့ပြောကြတယ်ငါတို့ကမဟုတ်မခံဒီစကားလေးပြောကြတယ်။ဘုန်းကြီးတို့သာသနာပိုင်ညောင်းမြဆရာတော်ဘုရားကြီးကတော့သူ့ရဲ့ရွှေကျင်တန်းဝင်တပည့်ဆရာတော်တစ်ပါးကိုဆုံးမဘူးတဲ့။မဟုတ်မခံဆိုတာသူတော်ကောင်းစိတ်တက်မဟုတ်ပါဘူးတဲ့။မဟုတ်တာကိုခံနိုင်မှသူတော်ကောင်းတဲ့ဒါလေးဆုံးမခဲ့တယ်။ဒီလိုပါပဲဘုန်းကြီးတို့ခန္တီတဘောပါရမီတဘောဒီခန္တီတဘောဟာမဟုတ်တာပြောတာတွေမဟုတ်တာပြုမူတာတွေဒါတွေကိုမိမိတို့သိခံနိုင်စွမ်းရှိရပါတယ်။နောက်ဘာတွေကိုသိခံရအောင်မလဲဆိုတော့ချမ်းသာ၊ပူရာဒီယတိဥဒ္ဒတံတွေသိခံနိုင်ရတယ်။ဒါမှလည်းကုသပါရမီတွေကဖြစ်မြောက်တာ။နောက်ပြီးတော့ကိုယ်ဆင်းရဲမှုစိတ်ဆင်းရဲမှုရှိတာဒါတွေကိုလည်းပဲသိခံရတယ်။ညောင်းတာညာတာအလုံးပေါ်ဒီချမ်းသာပူတာဆာလောင်တာစားပြီးတော့ဓာရီကိုသီးခံနိုင်မှာပါရမီဟာဖြစ်ပါတယ်။နောက်ဓာရီသီးခံရအောင်မလို့ဆိုတော့ကိုယ်တန်တမ်းမှာဖြစ်လာတဲ့လောဘတွေဒေါသတရားတွေဓာရီကိုလည်းပဲသီးခံနိုင်တော့အဆင်ပြေတဲ့ခန္တီပါရမီရှင်ဖြစ်တာပေါ့။အဲ့တော့ကိုကကောင်းကောင်းစားခြင်းနဲ့ကောင်းကောင်းဝတ်ခြင်းနဲ့ကောင်းကောင်းခံစားခြင်းနဲ့ဒီလိုခံစားခြင်းနဲ့ချင်းချင်းဆိုတဲ့ဒီလောဘတရားလေးတွေကိုသီးခံနိုင်ပေးရပါတယ်။ပကတိချင်းကြိုက်လို့ရှိရင်ငါပြာယောဂါတွေရတယ်လို့ပဲဟောဒီဘာခံစားခြင်းနဲ့ညာခံစားခြင်းနဲ့အတိုင်းတာတဲ့လွန်သွားတဲ့ဒီချင်းကြိုက်လို့ရှိရင်တော့တဏှာလောဘဆိုတဲ့ချင်းကြိုက်လို့ရှိရင်တော့ဘုရားတို့အပေလေးပါးထိရောက်သွားနိုင်တယ်ပေါ့အဲ့ဒီလောဘဒေါသတွေကိုလည်းပဲသိခံနိုင်ရတယ်တဲ့ဒါခန္တီရဲ့သဘောအဲ့တော့ဒီခန္တီသဘောရှိသွားလို့ရှိရင်ကျန်တဲ့ပါရမီ၈ပါးဟာချုံချုံမုံမုံဖြစ်သွားနိုင်ပါတယ်ဘုန်းကြီးတို့မိခင်ရဲ့အဆောင်အယောင်ကိုခံယူရတဲ့ကလေးငယ်လေးဟာလူလားမြောက်လားနိုင်တယ်လို့အသက်ရှင်ခွင့်ရတယ်လို့ပဲဒီခန္တီတရားလက်ကင်ထားလို့ရှိရင်ဘုန်းကြီးတို့ကျန်တဲ့ပါရမီတွေဖြည့်ပွားနိုင်တယ်။ဒါကြောင့်မြတ်စွာဘုရားဩဝါဒပါတိမောလာကလည်းပဲခန္တီပရမန်တဘောတိဋ္ဌကာတိဋ္ဌကာမိမိကသာရာရာဝဲအတမဆန်းနာခံခြင်းဟူသောခန္တီတောင်းတောင်းဤမကြံစီဝဲခန္တီတရားကိုမာထားခြင်းသည်ပရမန်တဘောအကျင့်တရားများပြတဲ့ထူးခြားလွန်မြင့်အတဆုံးအကျင့်ဖြစ်ပါသည်တဲ့ခန္တီတရားမြတ်စွာဘုရားကဖျားစုစုတိုင်းဟာခန္တီတရားအကျင့်ထဲမှာအမြင့်မြတ်ဆုံးအကျင့်တရားပါလို့ဟောကြားခဲ့တယ်။ဒီနေရာမှာလည်းပဲခန္တီဟာမိခင်နဲ့တူတယ်အချမ်းပူတွေသီးခံရတယ်။နောက်ပြီးတော့ညောင်းတာညာတာကိုယ်ဆင်းရဲတာစိတ်ဆင်းရဲတာတွေသီးခံရတယ်။မဟုတ်တာပြောတာသီးခံရတယ်။မဟုတ်တာပြုမူတာသီးခံရတယ်။ကိုယ်တဏ္ဍာမှာဖြစ်လာတဲ့ခံစားခြင်းလွန်းတဲ့လောဘတရားတွေကိုမတရားတဲ့လောဘတွေကိုသီးခံရတယ်။ဒီလောဘတွေကိုနိုင်အောင်သီးခံလိုက်ရတယ်။အဲ့တော့ဒီလိုသီးခံမှုတွေရှိပြီဆိုရင်ကျန်တဲ့ပါရမီတွေဟာဖြစ်ပွားတော့တာပဲမိခင်ဆောင်လျှောက်လိုက်တဲ့သာသမီဟာအသက်ရှင်ခွင့်လူလားမြောက်ခွင့်ရတယ်လို့ခန္တီတွေကခိုင်မာပြီဆိုရင်ကျန်တဲ့ဒါနသီလစတဲ့ပါရမီတွေဖြစ်ပွားတော့တာပါပဲတဲ့နောက်ပြီးတော့ဘုန်းကြီးရှင်းပြီးတော့ပြအောင်မယ်နောက်ပြီးတော့ဘုန်းကြီးတို့ဥပိ္ပခာပါရမီဥပိ္ပခာပါရမီဟာဖခင်နဲ့တူတယ်ဖခင်ဆောင်လျှောက်ခံရတဲ့သာသမီဟာလည်းပဲအသက်ရှင်ခွင့်လူလားမြောက်ခွင့်ရတယ်လို့ဥပိ္ပခာရှိရင်ကျန်တဲ့ပါရမီတွေလည်းဖြစ်နိုင်တယ်တဲ့အဲ့တော့ဥပိ္ပခာတဘောလေးကိုခေါင်းကြီးပြောမယ်ဥပိ္ပခာဆိုတာခေါင်းကြီးတို့ဒီတိတာချင်းရှားတာဟာနှစ်ပါးရှိပါတယ်ကျန်တဲ့အပြားတွေဥပိ္ပခာ၁၀ပါးဆိုတာတွေထားတော့နှစ်ပါးပါလဲဆိုတော့အရေးတကြီးသိတဲ့နဲ့ဥပိ္ပခာနှစ်ပါးကပြံမစုံဥပိ္ပခာနဲ့ပါရမီဥပိ္ပခာတဲ့ဒါလေးကိုရောထွေးနေတတ်ပါတယ်အဲ့တော့ပြံမစုဥပိ္ပခာဆိုတာမေတ္တာကရုဏာမုဒိတာဥပိ္ပခာဒီထဲမှာပါတဲ့ဥပိ္ပခာကိုပြံမစုဥပိ္ပခာလို့ခေါ်ရပါတယ်။နောက်ဒါနံသီလင်္စာနိက္ခမံပညာဝိရိယပင်စမံခန္တီတစ္ဆာဒိဋ္ဌာနမေတ္တုပိ္ပခာတိမာတ္တာဒါကပါရမီ၁၀ပါးဒ
ဒါနပါရမီကနေပြီးတော့မေတ္တာပါရမီဥပေက္ခပါရမီဒီပါရမီ7ပါအဲ့ဒီထဲမှာလည်းပဲဥပေက္ခပါတော့ဒါကိုပါရမီဥပေက္ခဒီလိုခေါ်ရပါတယ်အဲ့တော့ဗျံမေဇဥပေက္ခနဲ့ပါရမီဥပေက္ခဘယ်လိုထူးခြားချက်ရှိတယ်လဲဒါလေးဟာတည်တည်သိထိုက်တဲ့အချက်ကလေးပဲမသိလို့ချင်းရောထွေးနေတတ်တယ်ပေါ့အဲ့တော့ဘယ်လိုရောထွေးလဲဆိုတော့ဘုန်းကြီးတို့ဗျံမေဇဥပေက္ခဆိုတာကဥပမာအပြင်တာသမီတယောက်တပည့်တယောက်ကိုကိုယ်ကနေပြီးတော့စောင့်ရှောက်တယ်ဒါမှမဟုတ်မြည်တွေတူတွေတူမတွေကိုကိုကစောင့်ရှောက်တယ်စောင့်ရှောက်တဲ့အခါပညာတက်ကြီးဖြစ်စေခြင်းနဲ့နောက်ပြီးတော့သူ့ကိုသူတော်ကောင်းစိတ်တက်လေးတွေကိန်းအောင်စေခြင်းနဲ့အဲ့ဒါမေတ္တာတရားလို့ခေါ်ရပါတယ်သူ့ကိုတိုးတက်စေခြင်းနဲ့စိတ်တက်ရောရုပ်တက်ရောကြီးပွားစေခြင်းနဲ့တိုးတက်စေခြင်းနဲ့ဒါကိုမေတ္တာတရားသူဒုက္ခရောက်မှာမလိုလားဘူးသူဒုက္ခရောက်မှာဆိုးတဲ့အတွက်ဆုံးပါတယ်ဒါကရုဏာတရားရင်ခံပါတယ်သူ့ကိုဒုက္ခမရောက်စေခြင်းဘူးဒါကရုဏာတရားတကယ်လို့သူဟာပညာတက်ပစ္စည်းတွေပေါ်ပြီးတော့ချမ်းချမ်းသာသာနဲ့နေသွားလို့ရှိရင်မိဘဆိုတာကိုသားသမီးကိုမနာလိုတာမရှိပါဘူးဝမ်းမြောက်ဝမ်းသာဖြစ်တယ်အဲ့ဒါမုဒိတာတရားဒါကြောင့်မို့သားသမီးပေါ်မှာကောင်းကျိုးလိုလာတာမေတ္တာဒုက္ခမရောက်စေခြင်းတာကရုဏာသူတို့ကြီးပွားတိုးတက်သွားလို့ရှိရင်ဝမ်းမြောက်ဝမ်းသာဖြစ်တာမုဒိတာတခါတည်းရမှာကိုကဆုံးပါတယ်တွင်တင်တယ်ဖြစ်စေခြင်းတယ်ဒီသားသမီးဖြစ်တဲ့ပုဂ္ဂိုလ်ကကိုယ့်ရဲ့စကားကိုနားမထောင်ဘူးပေကက်ကက်လှုပ်နေတဲ့ကနောက်ဆုံးပြောရတာစိတ်ဆင်းရဲလာတော့ဥပိ္ပခာလေးဝင်လာရတယ်ကဲသူကံတဲ့သူပေါ့ငါတာဝန်ကျေးပြီငါဖြစ်အောင်လုပ်ပေးပြီအဲ့တော့မဖြစ်တာသူမကြိုးစားတာသူကံတဲ့သူပေါ့ကံမတကာပေါ့လို့နှလုံးသွင်းလိုက်ရင်အဲ့ဒါဥပိ္ပခာပွားရာရောက်သွားပါတယ်အဲ့ဒါကိုပြန်မစိုးဥပိ္ပခာလို့ခေါ်ရပါတယ်ဒါဒကာဓမ္မတွေနေစဉ်နေစဉ်မိမိတို့ကျင့်သုံးနေကြတာပဲဒါနဲ့ပါဇက်နဲ့ကတော့ငါဥပိ္ပခာပွားနေတယ်ဟေးလို့ထုတ်လို့တော့ပြောခြင်းမှာပြောတတ်ပါလိမ့်မယ်အဲ့ဒီမေတ္တာကရုဏာမုဒိတာဥပိ္ပခာကိုသာသမီတွေပေါ်မှာပွားနေတဲ့အတွက်မိခင်တွေကိုဗျံမာကြီးတွေလို့မြတ်စွာဘုရားကတင်စားပြီးတော့ဟောကြားခဲ့တဲ့နေရာတွေတော်တော်များများရှိပါတယ်။ဗျံမာဆိုတာမိဘရဲ့နာမည်ကိုပြောတာလို့ဒါကြောင့်မို့ပြောခဲ့တာ။ဗျံမာတွေကမေတ္တာကရုဏာမုဒိတာဥပိ္ပခာနဲ့နေကြတယ်လို့ပဲ။မိဘတွေကသာသမီပေါ်မှာမေတ္တာကရုဏာမုဒိတာဥပိ္ပခာအခါအလျော်ဆိုတာဒီတရားလေးပါးကိုကျင့်သုံးပေးနေကြပါတယ်။ဒါကြောင့်မြတ်စွာဘုရားဗျံမာတိမာတာပိတော်တဲ့။ဗျံမာဆိုတာခြားသူလိုက်ရှာမနေနဲ့မိဘတွေကိုပြောတာဆိုပြီးတော့မိဘတွေကိုလုံကျွေးတဲ့တုတ်တွေနဲ့ဆက်ပြီးဒီတရားလေးတွေကိုမြတ်စွာဘုရားဟောကြားခဲ့ပါတယ်။ဒါကြောင့်ဘုန်းကြီးတို့အဲ့ဒါကိုပြန်မကြည့်ဥပိ္ပခာလို့ခေါ်ရပါတယ်။ပါရမီဥပိ္ပခာကြတော့ဒီလိုသဘောမဟုတ်ဘူး။ပြန်မကြည့်ဥပိ္ပခာတတဝရရဲ့ကျိုးစီးပွားမှာကြောင်းကြစိုက်တာကိုပြစ်ပယ်တယ်။လိလိရှုတဲ့သဘောရှိတယ်။ဆောဆောမိဘကနောက်ဆုံးပြောမရရင်သူကံတဲ့သူပေါ့လို့နှလုံးသွင်းတာဥပိ္ပခာပွားတာ။ပါရမီဥပိ္ပခာကြတော့ဒီသဘောမျိုးမဟုတ်တော့ဘူး။ဘယ်လိုလဲဆိုတော့ဘုန်းကြီးတို့မိတ်ဆွေပေါ်မှာဖြစ်စီရန်သူပေါ်မှာဖြစ်စီခွဲခြားချက်မရှိပဲနဲ့မိမိတို့ဒန်းသူညီမြအကျိုးကိုဆောင်ရွက်တဲ့တဘောကိုပါရမီဥပိ္ပခာလို့ခေါ်ရပါတယ်ဒါလေးကိုဥပမာပေးပြလူတယောက်ကကိုယ့်ကိုဒုံးနဲ့လာပြီးတော့ရိုက်တယ်သွေးတွေထွက်သွားတယ်သွေးတွေကောင်းပွားနေစီးကြလို့ဒုံးနဲ့ရိုက်လိုက်တာနောက်တယောက်ကကိုယ့်ပေါ်မှာလာပြီးတော့ဒီသွေးလေးတွေကိုကျင်ကျင်နာနာနဲ့တုပ်ပေးပြီးတော့ဆေးလေးတွေထည့်ပေးတယ်နောက်ပြီးတော့ပလာစတာလေးတွေကပတိလေးတွေစီးပေးတယ်အဲ့ဒီလိုဒုံးနဲ့ရိုက်တဲ့ပုဂ္ဂိုလ်အပေါ်မှာ ਨੇ ကိုယ့်ပေါ်မှာဆင်းထဲပြီးတော့ကျင်ကျင်နာနာနဲ့ပြုစုပေးတဲ့ပုဂ္ဂိုလ်အပေါ်မှာစိတ်ထားကွက်ချင်းမရှိပဲ ਨੇ ဘသူပေါ်ဖြစ်ဖြစ်အရေးကြုံလာရင်ကောင်းကျိုးလိုလားတဲ့စိတ်သူ့ပေါ်မှာငါပေါ်မှာရိုက်တဲ့ပုဂ္ဂိုလ်ဆိုပြီးတော့စိတ်ကွက်မသွားဘူးသူ့ပေါ်မှာလည်းပဲတက်နိုင်ရင်ကောင်းကျိုးလိုလားတဲ့စိတ်နဲ့ဆောင်ရွက်ပေးလိုက်တာပဲကိုယ့်ပေါ်မှာဆင်းပြုပေးတဲ့ပုဂ္ဂိုလ်လည်းပဲသိပ်ပြီးတော့ပြုပြုငါငါမဖြစ်ပဲ ਨੇ တိုက်ဆိုင်လာလို့ရှိရင်အကြောင်းတိုက်ဆိုင်လာရင်ကောင်းကျိုးလိုလားတဲ့စိတ်နဲ့ဆောင်ရွက်ပေးနိုင်တယ်အဲ့ဒီလိုရန်သူမိတ်ဆွေမခွဲခြားပဲနဲ့တန်းတူညီမျှအကျိုးကိုဆောင်ရွက်နိုင်တဲ့စိတ်ထားဥပိ္ပခာပါရမီရဲ့သဘောတဲ့ဒါကိုဥပိ္ပခာပါရမီလို့ခေါ်ရတယ်။ဒါကြောင့်ဘုန်းကြီးတို့ဥပိ္ပခာအကြံဉာဏ်အပြင်ပြန်မစိုးဥပိ္ပခာနဲ့ပါရမီဥပိ္ပခာဆိုတာနှစ်မျိုးနှစ်စားရှိတယ်။ပါရမီဥပိ္ပခာကတော့ဖြစ်ခြင်းရတာနည်းနည်းအဆင့်ပိုမြင့်တာပေါ့။အဲ့တော့ဒီနေရာမှာဘုန်းကြီးတို့မိဘနှစ်ပါးထဲမှာဖခင်နဲ့တူတဲ့ဥပိ္ပခာဆိုတာပါရမီဥပိ္ပခာကိုအဓိကရည်ညွှန်းပါတယ်။ပါရမီဥပိ္ပခာဆိုတော့ရန်သူမိတ်ဆွေမခွဲခြားဘူးဆိုရင်ဒီမျိုးသားမျိုးသမီးဟာဖခင်ဆောင်လျှောက်တဲ့ကလေးသူငယ်ဟာလူလားမြောက်လွယ်တယ်လို့နောက်ပြီးတော့အသက်ရှင်ခွင့်တွေရဖို့ရအခွင့်အလမ်းများတယ်လို့ပဲဒီဥပိ္ပခာတရားကိုလက်ခံထားပြီးဆိုရင်ဒါနသီလမေတ္တာကရုဏာစတဲ့ကုသိုလ်တရားတွေအားလုံးဟာဖြစ်ခွင့်ရှိတယ်ချောချောမောမောဖြစ်တော့တာပဲတဲ့အင်မတန်ရေးကြီးတယ်ဒါကြောင့်ဘုန်းကြီးတို့လက်ရီဆရာတော်ဘုရားကြီးကဥပမာပေးထားခဲ့တာပါခန္ဒီတရားမိခင်နဲ့တူတယ်ဥပိ္ပခာတရားဖခင်နဲ့တူတယ်ခန္တီနဲ့ဥပိ္ပခာနဲ့ခိုင်ခိုင်မာမာတည်ဆောက်နိုင်ကြံတဲ့ကုသိုလ်တွေဖြစ်တော့တာပဲလို့ ဒါမျိုးမင်ကြတော်မူခဲ့ပါတယ်ဘုန်းကြီးတို့နည်းနည်းလေးစဉ်းစားကြည့်ပေါ့ခန္ဒီနဲ့ဥပိ္ပခာနဲ့ရှိလာလို့ရှိရင်ကုသိုလ်တွေဖြစ်တယ်ဆိုတာဘာလို့သွားပြောတာလဲဆိုတော့ဒီကနေ့ဆုံးကတ္တာကိုပဲကြည့်လိုက်တက္ကမကြီးတော်ကြီးကြီးနဲ့မိသားစုမိမိတို့ရဲ့သမီးတွေအခြားနေရာမှာနေကြတယ်တက္ကမကြီးကစကိုင်းမှာနေကြတယ်အဲ့တော့ယနေ့ဒါနပါရမီတစ်ခုပြုမယ်ဆိုလို့ရှိရင်ဘာဖြစ်လဲခြံတာပူတာတီးခံရတာတွေပါတယ်ကိုယ့်ရဲ့အိမ်မှာကိုယ့်ရဲ့နေရာမှာနေရတာနဲ့ယနေ့ဒီလျောက်လာတာနဲ့တူဖို့မတူပါဘူးကိုယ့်ရဲ့နေနေကြနေရာလေးနေရတာခြံတာပူတာကိုကာကွယ်နိုင်တယ်နောက်ပြီးတော့စိတ်ချမ်းသာစွာနဲ့အေးအေးဆေးဆေးနေနိုင်တယ်အိပ်နိုင်တယ်ကုသိုလ်လာပြုတဲ့အခါမှာအနည်းဆုံးခြံသာတွေတို့ပူဓာတွေတို့အဆင်မပြေတာတွေတို့ပြီးခံလိုက်ရတယ်အဲ့ဒါခန္တီတရားပါဒီခန္တီတရားမရှိရင်ဘာဖြစ်မလဲဒီလိုပြီးခံနိုင်မှုမရှိရင်တော်ပြီငါငွေပဲထည့်လိုက်တယ်အဲ့တော့ဒါနကိုကိုယ်တိုင်ပြုခွင့်မရပါဘူးနောက်ပြီးတော့ဆောဆောကသီလတွေစောင့်တည်ကြတယ်သီလစောင့်တည်တဲ့အချိန်တန်ခါတော်ရှင်မြတ်တွေကိုယိုယိုသေးသေးနဲ့လက်အုပ်ချီကြတယ်ရှစ်ကိုးကြတယ်ဒါပါလဲဆိုတော့သီလပါရမီတွေပြည့်သွားတာ။ဘာဖြစ်လို့လဲ?ခန္တီတရားရှိလို့တဲ့။တန်ဃာတော်ရှင်မြတ်တွေထံကငါးပါးသီလခံယူစောင့်တည်တယ်ဝါရိတသီလ။တန်ဃာတော်ရှင်မြတ်တွေကိုလေးလေးစားစားရိုးရိုးသေးသေးရှိခိုးတယ်။ဆွံလောင်တဲ့ဃာမတေးသေးချာချာလောင်းတယ်။နောက်ပြီးတော့ပူဇော်တယ်။ဒါမျိုးတွေကပါလဲ?စာရိတသီလတွေပြည့်သွားတာပဲ။အဲ့တော့ဒီစာရိတသီလဝါရိတသီလတွေဘာလို့ပြည့်တာလဲ?ခန္တီတရားပါခဲ့လို့ပေါ့။ခန္တီတရားကစောစောကပြောတယ်လို့ကိုယ်ဆင်းရဲမှုရှိလေဒီလာရတာကိုနေရနေရနဲ့ကိုနေနေကြနေရနေရတာနဲ့တော့မတူပါဘူးအ ਨੇ စုကိုဆင်းရဲမှုရှိမယ်တခါတရံခီးသွားရင်လည်းအခမ်းမတင်တာတွေဆေးဆင်းရဲမှုရှိမယ်ချမ်းသာပူတာတွေတန်ခံရမယ်ညောင်းတာတွေတန်ခံရမယ်ဒါတွေကိုခံနိုင်မှဒီလိုခန္တီတရားရှိမှယနေ့ဒါနလာပြီးတော့ပြုလုပ်ခွင့်ရသွားတယ်သီလပါရမီတွေခုတိုးပွားသွားတယ်ဘုန်းကြီးဟောတဲ့တရားကိုစူးစူးစိုက်စိုက်နားတယ်ဆိုရင်အသိဉာဏ်တွေရသွားတယ်အဲ့ဒါပါလေပညာပါရမီတွေပေါ့ဒီပညာပါရမီဘာလို့ဖြစ်လာတာလဲခန္တီဆိုတဲ့မိခင်ကစောင့်ရှောက်လိုက်တဲ့အတွက်ပညာပါရမီတွေထိရလာခဲ့ပါတယ်။နောက်တန်ဃာတော်ရှင်မြတ်တွေကိုမိမိတို့ဆွံလောင်းရမယ်။တန်ဃာတော်ရှင်မြတ်တွေချမ်းသာစေခြင်းနဲ့မိမိတို့ရဲ့ဆုံးကိုဖုံးပေးပြီးတော့စာလောင်ခြင်းယောဂကင်းစေခြင်းနဲ့တန်ဃာတော်ရှင်မြတ်တွေညအခါမှာစာလောင်ခြင်းကင်းပြီးတော့စာတင်စာချလုပ်စေခြင်းနဲ့နောက်ပြီးတော့ဖျောင်းပြီးမေတ္တာပွားလုပ်ပြီးတော့တည်ညံ့နေရစေခြင်းနဲ့အဲ့ဒါအားလုံးပါလေဒီကောင်းကျိုးလိုလာတဲ့စိတ်သက်တွေဟာမေတ္တာတရားတွေပါဒီမေတ္တာတရားတွေကဒီနေရာရောက်လာတဲ့အတွက်ဆုံးကလိုက်တဲ့အတွက်ဖြစ်ပေါ်လာခဲ့တယ်အဲ့ဒါဘာခြေခံတယ်လဲခန္တီဆိုတဲ့မိခင်ခြေခံတာပေါ့ခန္တီတာမရှိလို့ကတော့ဒီစိတ်မျိုးပဲဖြစ်လို့ရမှာလေဒါကြောင့်မေတ္တာပါရမီတွေလည်းပဲပါသွားတယ်ဒါနသီလင်းစနိက္ခမံပညာဝီရိယပင်စမံဝီရိယပါရမီတွေကြည့်လိုက်ဒီမှာဝီရိယပါရမီဆိုတာခေါင်းကြီးတို့တကယ်တော့စူးစမ်းတဲ့ဝီရိယပါရမီမဟုတ်ဘူးကြိုးစားနေတာကရလိုမှုအတွက်ကြိုးစားတယ်ဝိရိယပါရမီမဟုတ်ပါဘူး။နောက်ပြီးတော့လိုချင်မှုအတွက်ကြိုးစားတယ်။ကိုမိသားစုအတွက်လောဘစိတ်ကြာချမ်းပြီးတော့ကြိုးစားတယ်ဒါပါရမီမဟုတ်ပါဘူး။ဝိရိယပါရမီဆိုတာမဖြစ်သေးတဲ့အကုသိုလ်တွေမဖြစ်အောင်ဖြစ်ပြီးတဲ့အကုသိုလ်တွေပယ်အောင်မဖြစ်သေးတဲ့ကုသိုလ်တွေဖြစ်အောင်ဖြစ်ပြီးတဲ့ကုသိုလ်တွေပွားလောင်လှုပ်ရှားပြီးတော့ပြောဆိုနေတဲ့ကြိုးစားနေတာတွေကိုဝိရိယပါရမီလို့ခေါ်ရပါတယ်။ခုမိမိတို့တန်ဃာတော်ရှင်မြတ်တွေအတွက်လာရတယ်ကြောင်းကြဆက်ရတယ်စိတ်ကလေးတွေကကြိုးစားမှုတွေနဲ့ရှိမှအချိန်ကြီးရောက်အောင်လုပ်မှနာရီဟာဘာလဲဆိုတော့အလုံးအပြစ်ကင်းတဲ့ကုသိုလ်နဲ့ဆက်နေရင်ဒါဝိရိယပါရမီတွေဖြစ်တော့တာပဲခါရက်ကစီးပွားရှာတာနဲ့တော့မတူစီးပွားရှာတဲ့အခါမှာတတိတံပတိညမရှိရင်အကုသိုလ်ကဖြစ်နိုင်တယ်ဒီနေရာမှာတော့အကုသိုလ်ဖြစ်ဖို့မလွယ်ပါဘူးစိတ်ထားတက်လို့ရှိရင်ကုသိုလ်လုပ်ငန်းတွေပဲကြိုးစားနေရတယ်ဒါတွေကဝိရိယပါရမီတွေတဲ့ဒါနံသီလင်းစာနိက္ခမံပညာဝိရိယပင်စမံခန္တီသစ္စာဒိဋ္ဌာနံမေတ္တုပိခာတိမာရတာတဲ့။နောက်ပြီးတော့သစ္စာပါရမီ။သစ္စာပါရမီဆိုတာတပြည့်ဒီနေ့ဒီရဲ့ဆုံးကတ်မယ်။ဒီနေ့ဒီရဲ့ဖြစ်အောင်ကတ်တဲ့လိန်ညာမှုမပါဘူး။တန့်ရှင်းတဲ့ဘုသားစကားလုံးဝမပြောဘူးဆိုရင်သစ္စာတွေဟာမူသားကင်းစင်လို့ရှိရင်သစ္စာပါရမီဒီထဲမှာပါသွားတာပဲ။နောက်ပြီးတော့အဋ္ဌိဋ္ဌံဆိုတာဒီနေ့ဒီရဲ့မှာလုံးမယ်။ဒီနေ့ဒီရဲ့ကိုလုံးမယ်ဆိုတဲ့စိတ်အတိုင်းကြံစည်ထားတဲ့အတိုင်းဖြစ်မြောက်အောင်လုပ်ရင်ဒီထဲမှာအဋ္ဌိဋ္ဌံပါရမီတွေဝင်သွားတာပဲ။ဒါကြောင့်မို့ဘုန်းကြီးတို့ကုသိုလ်ပါရမီတွေဖြစ်တယ်ဆိုတာဒါနတစ်ခုပြုတာပဲလို့မျက်စိနဲ့ကြည့်ရင်တော့မြင်ရတာပဲသို့တော့နောက်ကမမြင်ရတဲ့ပါရမီတွေအားလုံးအများကြီးပါသွားပါတယ်ဒါကြောင့်ဘုန်းကြီးတို့ခန္တီမိခင်မြတ်ပါခင်ခေါ်တွင်ဥပိ္ပခာတဲ့ခန္တီဆိုတဲ့မိခင်ကစောင့်ရှောက်လိုက်တဲ့အခါမှာပါရမီတွေအများကြီးဖြစ်သွားတယ်အဲ့ဒါကချမ်းသာပူတာကိုသိခံလိုက်တဲ့အတွက်နောက်တရားဓမ္မတွေသိခံရတာရှိသေးတယ်ကနေ့ဆုံးကလိုက်တဲ့အတွက်ငွေ3သိန်းကျော်ဒီလောက်ပုံသွားပါပဲ ကိုသုံးသိန်းကျော်လေးသိန်းလူသားတွေရောအလုံးကုန်သွားမှာဈေးတွေရောဆိုရင်များမှာပဲအဲ့တော့ဒီငွေတွေကိုကိုကနေပြီးတော့ငါအတွက်အဝတ်စားဝယ်မယ်ငါအတွက်လိုတဲ့ပစ္စည်းလေးတွေဝယ်မယ်ငါသားအတွက်ငါသမီးတွေဝယ်မယ်ဆိုတဲ့ဒီစိတ်ကလေးတွေကလူတိုင်းလူတိုင်းကိုရှာဖွေထားတဲ့ပစ္စည်းကိုသုံးကျင်တာပေါ့အဲ့ဒီသုံးကျင်တဲ့ဆန္ဒတွေကိုသိခံပြီးတော့ခန္တီတရားကိုလက်တိုင်ထားလိုက်မှဂဏိဒါနပါရမီဆိုတာဖြစ်လာရတာပါဒါကြောင့်ဒီလောဘကိုသုံးစားခြင်းနဲ့လောဘတွေသိခံလိုက်ရတယ်ကိုသားသမီးအတွက်ခံစားစေခြင်းဓာတ်တွေသိခံလိုက်ရတယ်ကိုရင်အတွက်ပြည့်စုံအောင်လုပ်ခြင်းဓာတ်တွေခိတ္တခဏတော့သိခံပေးလိုက်ရတယ်အဲ့ဒီလိုလောဘမျိုးတွေကိုသိခံလိုက်မှဂဏိဒါနပါရမီဆိုတာဖြစ်လာခဲ့ပါတယ်ဒါကြောင့်ခန္တီပါရမီကိုဖယ်ရှားလိုက်လို့ရှိရင်ခန္တီဆိုတဲ့မိခင်ကိုဖယ်ရှားလိုက်လို့ရှိရင်ကျန်တဲ့ပါရမီတွေဟာလူလားမြောက်ပြန့်ဖြစ်ပြန့်မရတယ်လို့ပဲဒီပါရမီတွေလည်းပဲဖြစ်ခွင့်ရမှာမဟုတ်ပါဘူးတဲ့ဒါကြောင့်ဒါတွေကတော်တော်ကိုသီးခံရပါတယ်ဘုန်းကြီးတို့ဒါနဆိုတာအများကြားကောင်းပြောနေရတာဒါနကိုစကားတစ်ခုနဲ့ရှင်းရှင်းလင်းလင်းပြောပါစေဒါနံပရိစ္ဆာကလက်ကနဲ့စွန့်ပစ်လိုက်တာကိုယ်မှရှိနေတဲ့ပစ္စည်းစွန့်ပစ်လိုက်တာဒါနလို့ခေါ်တယ်အဲ့တော့ဒါနဆိုတာတကယ်တော့ကိုယ်ရှိတဲ့ပစ္စည်းစွန့်ပစ်လိုက်တာကိုခေါ်တာဘယ်သူစွန့်ညင်ပါလဲဒါကိုယ့်ရဲ့ပစ္စည်းကိုရှာဖွေတာကုဖြစ်ဆိုရင်စီပေါ်ရေးရှာတာတိတ်မလွယ်ဘူးဒါကြောင့်မို့ကိုရှာဖွေတဲ့ပစ္စည်းကိုသုံးချင်ပါပဲအဲ့တော့သုံးခြင်းနဲ့ဆွဲခြင်းနဲ့ခံစားခြင်းနဲ့ဒီလောဘတွေကိုသီးခံလိုက်မှဂဏိဒါနပါရမီဆိုတာဖြစ်လာပါတယ်။ဒါနပါရမီဖြစ်လာတာနဲ့တကြိမ်နဲ့သီလတွေစောင့်တည်ဖြစ်တဲ့အယုဒေပေးဖြစ်တဲ့နောက်ပြီးတော့တရားတွေနာယူပြီးတော့အဋ္ဌဉာဏ်တွေတိုးခွင့်ရတယ်။အဋ္ဌဉာဏ်တွေအောင်မြင်တယ်။တစ္ဆာတရားတွေမှန်တာကိုပြောဆိုရတယ်။တန်ဃာတော်ရှင်မြတ်တွေပေါ်မှာချမ်းသာစေခြင်းနဲ့မေတ္တာတရားတွေဖြစ်ပွားတယ်။နိဗ္ဗာန်မတက်ဆိုတာလည်းပဲပါသွားပါပဲ။နိဗ္ဗာန်မဆိုတာမျှော်လင့်ချက်ကင်းကင်းနဲ့လောက်တာငါဒီလိုဒါနပြလိုက်ရင်ငါအတွက်နောက်ဘဝဘာဖြစ်ချင်လို့ဆိုတဲ့စိတ်မပါဘူးတန်တန်တန်ဃာတော်ရှင်မြတ်တွေချမ်းသာစေခြင်းလို့ကိုယ့်အတွက်ခန္ဓာဆင်းရဲချုပ်ကြီးရဲ့နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းလို့ဆိုရင်ဒီစိတ်နဲ့သူရင်နိခံမပါရမီလဲပါဝင်သွားတော့တာပဲဒါကြောင့်ခေါင်းကြီးတို့ခန္တီတရားဆိုတဲ့မိခင်ကစောင့်ရှောက်လိုက်လို့ခိုင်ခိုင်မာမာဖြစ်သွားလို့ရှိရင်ကျန်တဲ့ပါရမီတွေကဖြစ်သွားတော့တာပါပဲတဲ့ဒါကခန္တီပါရမီရဲ့သဘောနောက်ဥပိ္ပခပါရမီကလည်းပဲအရေးကြီးတာပဲဘုန်းကြီးတို့လောကမှာမိခင်မရှိဘူးတခါတည်းရင်ဖခင်ရှိလိုက်တဲ့အတွက်ဖခင်ရဲ့စောင့်ရှောက်ကိုခံယူရလိုက်တဲ့အတွက်သာသမီတွေကလူလားမြောက်ခွင့်နောက်ပြီးတော့အသက်ရှင်ခွင့်ရသွားတာဒီလောကမှာမျက်မြင်ရှိတာပဲဒီလိုပါပဲတဲ့ဥပိ္ပခတရားဖခင်ဆိုတဲ့ဥပိ္ပခတရားခိုင်ခိုင်မာမာရှိပြီဆိုရင်ကျန်တဲ့ပါရမီတွေကဖြစ်ပွားလွယ်တယ်ခုနကခန္တီဆိုတဲ့မိခင်ရှိလိုက်တဲ့အတွက်ခန္တီဆိုတဲ့မိခင်ခိုင်ခိုင်မာမာတည်ရှိတဲ့အတွက်ပါရမီတွေဖြစ်ပုံကိုဘုန်းကြီးကအားလုံးနားလည်အောင်ပြောပြခြင်းဖြစ်ပါတယ်။ဥပိ္ပခသဘောရှိရင်လည်းပဲဒီတိုင်းပဲ။ဘုန်းကြီးတို့ဥပမာတစ်ခုပြောပြမယ်။ရက်ွက်ထဲမှာကုသိုလ်ပြုလုပ်တဲ့အတင်းတင်းရှိတယ်ဆိုကြပါစို့။သူကဥဆောင်ပြီးတော့တရားပွဲတွေလုပ်တယ်၊ဆွမ်းလောင်းပွဲတွေလုပ်တယ်။ဒီလိုကုသိုလ်ပြုလုပ်တဲ့အတင်းတင်းမှာကိုယ့်ရက်ွက်ထဲမှာကောင်းဆောင်လုပ်ပြီးတော့နေတဲ့ပုဂ္ဂိုလ်ဟာကိုယ့်အပေါ်မှာစီးပွားရေးရတော်၎င်းလူမှုရေးရာတော်၎င်းမဟုတ်တာတွေလုပ်ခုတယ်ဆိုရင်ဒီပုဂ္ဂိုလ်ပေါ်မှာကိုကဥပိ္ပခမထားနိုင်ခဲ့ရင်ဒီပုဂ္ဂိုလ်ကောင်းဆောင်လုပ်နေတဲ့ကုသိုလ်ပွဲမှာကိုကလုံးချင်စိတ်မရှိတော့ဒီကောင်ငါ့ကိုဘလို့လုပ်ခုတာဒီကောင်ငါရဲ့စီးပွားရေးကိုအကျိုးမရအောင်ဘလို့လုပ်ခုတာလို့စိတ်ရှိနေသူကနေပြီးတော့တရားဝဲတွေကျင်းပမယ်ဒီထဲမှာမပါနိုင်ဘူးသူကောင်းဆောင်လုပ်နေတဲ့မြတ်ငါမပါနိုင်ဘူးဆိုရင်ရန်သူကိုရန်သူလိုသဘောထားပြီဆိုရင်ခေါင်းကြီးတို့ဥပိ္ပခပါရမီပြည့်ပြားသွားတော့တာပဲဥပိ္ပခမရှိဘူးဆိုရင်ခုနတရားပွဲကုသိုလ်တွေပါဝင်ခွင့်မရတော့ဘူး။နောက်ပြီးတော့ဒါနပွဲကြီးလုပ်တယ်ဆိုရင်သူကောင်းဆောင်နဲ့လုပ်တော့သိရင်သိပေးစီငါတော့မပါနိုင်ဘူး။ဒါမျိုးတွေသိပြီးဒါနပါရမီတွေလည်းဖြည့်ခြင်းခွင့်မရတော့ပါဘူး။နောက်ပြီးတော့ဒီပုဂ္ဂိုလ်နဲ့တွေ့တဲ့အခါမှာသူ့အပေါ်မှာနှုတ်အားဖြင့်၎င်းကိုယ်အားဖြင့်၎င်းမယုံမနေလုပ်တယ်၊သူကအသက်ကြီးနေတယ်၊သိခါကြီးနေတယ်။ဒါပေမဲ့ကိုယ့်အပေါ်မှာတစ်ခါလောက်ပြောမှုတာလေးကိုမှတ်ထားပြီးတော့ဥပိ္ပခပါရမီသဘောအရလည်းလျူမရှုနိုင်ဘူးစိတ်တွေကွက်နေပါတယ်ဆိုလို့ချင်းသူ့ဘောမှာမယုံမသေးပြောမိရဲ့မယုံမသေးလုံးမိတယ်ဆိုရင်စာရိတ္တသီလတွေကပြန်လို့သီလပါရမီလည်းဖြစ်ခွင့်မရတော့ဒါနပါရမီလည်းပဲလုပ်ခွင့်မရတရားနာခြင်းကြောင့်ဖြစ်ပေါ်လာတဲ့ပညာပါရမီတွေလည်းပဲစီပုခွင့်မရသူ့ကိုမြင်ဒေါသတွေရဲ့ထွက်နေတော့ခန္တီပါရမီတွေကလည်းပဲမရနဲ့အားလုံးဘုရားတို့ပါရမီတွေပြတ်ကျုံတော့တာပဲတကယ်လို့ဒီကောင်းဆောင်နေတဲ့ပုဂ္ဂိုလ်ကလေသူကငါ့ဘောမှာတော့မကောင်းဘူးသို့တော့ရက်ဘက်ဘောမှာသူကောင်းအောင်လုပ်နေတာပဲအဲ့တော့သူကောင်းဆောင်လည်းပဲငါကသူ့အကျိုးလုပ်တာတိုက်ရိုက်ကြည့်မဟုတ်ပဲနဲ့ရဲရွာကျိုးသာသနာကျိုးလုပ်တာဒါဘုရားကြိုက်တဲ့အလုပ်ပဲကဲသူ့ရဲ့လုပ်ကငါအပေါ်မှာလုပ်တာရှိပါသေးတော့ငါတက်နေနေကလုပ်မယ်ဆိုပြီးသူ့အပေါ်မှာစိတ်ကွက်မှုမရှိပဲနဲ့သူလုပ်တဲ့တရားပွဲတွေသူလုပ်တဲ့ဒါနာပွဲကြီးတွေတက်နေနေကဝိုင်းဝန်းပြီးတော့လုပ်ရင်အဲ့မှာဥပိ္ပခဆိုတဲ့ဖခင်ကခိုင်မာလာတဲ့အခါမှာမျိုးသားမျိုးသမီးတွေမှာပါရမီတွေဖြစ်ခွင့်ရကုန်တော့တာပဲနောက်ပြီးတော့သူ့အပေါ်မှာဘုရားအသက်ကြီးနေပြီ ငါမယုံမသိလုံးလို့မတော်ဘူးဆိုပြီးတီးခံလိုက်တဲ့ခန္ဒီပါရမီတွေမယုံမသိမနှုတ်တော်ဘူးဆိုလို့ရှိရင်သီလပါရမီတွေလည်းပြည့်သွားတော့တာပဲအဲ့တော့ပါရမီတွေတောက်လျှောက်ပြည့်တော့တာပေါ့ဒါတွေကဘုန်းကြီးတို့အရေးကြီးတယ်နောက်တက္ကမကြီးတယောက်ကဘုန်းကြီးကိုလျှောက်ဖူးတယ်ပေါ့ဒီတန်ဃာတွေရဲ့သာသနာဝန်ထမ်းတွေနဲ့ဆက်ပြီးတော့လျှောက်ဖူးတာသူစိတ်ထဲမှာမဟုတ်တာတွေလုပ်နေတဲ့အခါမှာတဲ င်းရင်ကောင်းပါပဲသို့တော်လိုက်နာတဲ့ဝန်တန်းတွေကတော့လိုက်နာတဲ့ပုဂ္ဂိုလ်ရှိတယ်လို့မလိုက်နာတဲ့ပုဂ္ဂိုလ်ရှိမှာပဲဒါကြောင့်ဝန်တန်းဆိုတာကောင်းတဲ့ဝန်တန်းရှိတယ်လို့မကောင်းတဲ့ဝန်တန်းရှိမှာပဲအဲ့တော့သာသနာမှာလည်းပဲဒီတိုင်းနဲ့မြတ်စွာဘုရားဆုံးမတဲ့အဆုံးအမတွေပိဋကတ်တွေကတော့စစ်ကြည့်ပေါ့ခေါင်းကြီးတို့ခံနိုင်တာပဲဘယ်တရားတော်အပြင်မှားပါတယ်သိပ္ပံဒီမကြပါဘူးဆိုရင်ခေါင်းကြီးတို့ပြစ်ပယ်ရုံနဲ့ရှိတယ်မြတ်စွာဘုရားတရားတန်ခါကိုတော့စွန့်လို့မရပါဘူးအဲ့တော့မြတ်စွာဘုရားရဲ့ဆုံးမတွေကအင်မတန်မှအဆလည်းဆုံးပြည့်စုံတဲ့တရားတွေသာသနာတော်ကတော့တိတ်ပြီးတော့တန်ရှင်းတယ်ကောင်းမြတ်တယ်မွန်မြတ်တယ်ဒါရင်းနဲ့သာသနာဝင်ကိုထမ်းနေတဲ့ယဟန်ရှင်လူတွေကတော့အထူးသဖြင့်ယဟန်တော်တွေတာမဏေတွေခုခေတ်မှာတော့သီလရှင်ဆရာလေးတွေဒါတော့ဘုန်းကြီးတို့ဝန်တန်းဆိုတဲ့သဘောအရကောင်းတဲ့ဝန်တန်းရှိတယ်လို့မကောင်းတဲ့ဝန်တန်းလည်းရှိမှာပဲဒါလေးတွေကိုဖွဲ့ခြားမြင်လိုက်ပါလို့ပြောရတယ်ဒါပြီးတော့တန်ခါတော်ရှင်မြတ်တွေကိုမိမိတို့ကုသိုလ်လုပ်တဲ့မယ်ဆိုရင်ဒါတွေမမြင်မဲနဲ့တန်ခါပုံကိုအာယုံပြုတ်ပြီးတော့အဲ့လိုမကောင်းတဲ့ဝန်ထမ်းတွေကိုစိတ်နဲ့သွားပြီးတော့ထင့်မနေပဲနဲ့ဒါတွေကိုစိတ်မကွက်ပဲနဲ့ဥပိ္ပခာသဘောလေးတွေရှုပြီးတော့ကောင်းတဲ့တန်ခါတော်ရှင်မြတ်တွေကတ်တယ်လို့ဒီဟာတွေပါလာလည်းပဲအော်တန်ခါတော်ရှင်မြတ်တွေကြောင့်ငါတို့တရားနည်းကြောင့်တရားရှုမှတ်ခွင့်ရတယ်တန်ခါတော်ရှင်မြတ်တွေကြောင့်ငါတို့အသိဉာဏ်တွေတိုးပွားရတယ်ဘာသာရေးအသိဉာဏ်တွေမြင့်တက်လာတယ်ဆိုပြီးတော့ဒါမျိုးစိတ်ထားလိုက်လို့ရှိရင်ဥပိ္ပခာသဘောလေးတွေပါလာရင်ဒါတွေကအကုသိုလ်မဖြစ်တော့ပါဘူးကျန်တဲ့ပါရမီတွေဖြစ်ခွင့်ရသွားတော့တာဒီလိုဥပိ္ပခာသဘောလေးမရှိဘဲနဲ့ဘယ်ကဘလို့ဘယ်ပေါ်တော့ဘလို့စသည်ဖြင့်ဥပိ္ပခာသဘောမထားနိုင်ဘူးဆိုရင်ပါရမီကုသိုလ်တွေဆိုတာပြည့်လာဖို့မလွယ်ပါဘူးလို့ဘုန်းကြီးကနည်းနည်းလေးရှင်းပြလိုက်ရပါတယ်ဒါပါလဲဆိုတော့ဥပိ္ပခာဆိုတဲ့ဖခင်ဆောင်ရှောက်ပါဖခင်ဆောင်ရှောက်တဲ့ကလေးကလူလားမြောက်တယ်လို့နောက်ပြီးတော့အသက်ရှင်ခွင့်ရတယ်လို့ပဲဥပိ္ပခာဆိုတဲ့ဖခင်ခိုင်ပါလာလို့ရှိရင်ကျန်တဲ့ပါရမီကုသိုလ်တွေကနှလုံးသားထဲမှာဖြစ်ဖို့မခက်တော့ဘူးဆိုတာဒါဘုန်းကြီးကအာလုံးတရားဓမ္မတွေကိုရှင်းပြခြင်းဖြစ်ပါတယ်အဲ့တော့ဘုန်းကြီးတို့ဒီလမ်းစဉ်ဟာဘုန်းကြီးတို့ဖျားစားတဲ့သူတော်ကောင်းတွေလည်းပဲကျင့်သုံးသွားခဲ့ကြတာပဲခုဘုန်းကြီးပြောခဲ့တဲ့ဒီလမ်းစဉ်ထဲမှာကြည်လိုက်ခန္ဒီဆိုတဲ့မိခင်ဥပိ္ပခာဆိုတဲ့ဖခင်ဒီနှစ်ပါးခိုင်ပါလို့ရှိရင်ကျန်တဲ့ပါရမီတွေဖြစ်ဖို့ဒါလောက်ဆိုရင်နားလည်ပြီအဲ့တော့ကောင်းပြီဒီဖြစ်တမျှဒါနသီလစတဲ့ကုသိုလ်ပါရမီတွေဟာအလုံးနိဗ္ဗာန်ရောက်ကြောင်းဖြစ်ပါသလားဆိုတော့ဘုန်းကြီးဆောစောကပြောတယ်လို့ပဲတန်တိဒုက္ခဆံလိုကနိခံမသာဖြစ်ဆွတ်ပါတဲ့အဲ့တော့ဘာလဲဆိုတော့လောကမြတ်ခန္တီနဲ့ဥပိ္ပခာနဲ့ခိုင်ခိုင်မာမာတိဆောက်လိုက်တဲ့အတွက်ကျန်တဲ့ပါရမီတွေချောချောမောမောဖြစ်လာပြီအဲ့ဒီဟာတွေဟာပါရမီကုသိုလ်မြောက်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြီးကျင်ပါတယ်ဆိုရင်နိခံမတတ်နိခံမပါရမီအဆောင်လျှောက်ကိုခံယူပါတဲ့မိဘနှစ်ပါးဆောင်လျှောက်လိုက်တဲ့အတွက်အသက်ရှင်လာတယ်အရွယ်ရောက်လာတယ်လူလာမြောက်လာတယ်အဲတမားတော်ကြီးတွေရဲ့အဆောင်ရှောက်ညွန်ကြားမှုကိုခံယူလို့ရှိရင်ဒီကလေးကတသက်လုံးကျမ်းမှာတန်ဆွမ်းပြီးတော့သာသနာ့ကျုပ်လောကကျုပ်ကိုဆောင်ရွက်သွားနိုင်တယ်လို့ပဲဥပိ္ပခာနဲ့ခန္ဒီကြောင့်ဖြစ်ပေါ်လာတဲ့ကုသိုလ်ပါရမီတွေအားလည်းပဲပါရမီစစ်စစ်ဖြစ်ခြင်းပါတယ်ဆိုရင်နိခံမပါရမီဆိုတဲ့တမားတော်ကြီးနဲ့ပြန်ပြီးတော့ဆောင်ရှောက်ပေးရပါတယ်အဲ့တော့နိခံမတဲ့လိုအပ်တယ်လို့ဒါကိုပြောတာပါနိခံမတဲ့မပါတဲ့ကုသိုလ်ဒီရိုးရိုးကုသိုလ်ဖြစ်ပါတယ်ရိုးရိုးကုသိုလ်ဒီနိဗ္ဗာန်ပါရမီမမြောက်တဲ့အတွက်နိဗ္ဗာန်ဒီမျက်မှောက်မပြုနိုင်ပါဘူးနိက္ခမတက်ပြည့်စွဲလိုက်လို့ရှိရင်လောကမြတ်ကုသိုလ်သည်ပါရမီကုသိုလ်ဖြစ်ပါတယ်ပါရမီကုသိုလ်ဖြစ်မှနိဗ္ဗာန်ကိုမျက်မှောက်ပြုစေနိုင်တယ်တဲ့အဲ့တော့ခေါင်းကြီးတို့နိက္ခမရဲ့သဘောလေးကိုနည်းနည်းပြောပြမယ်နိက္ခမတက်ပြည့်စွဲရမှာဆိုတော့ဘာကိုပြောတာလဲဆိုတော့ကာမတောဇာဘဝတောဇာနိက္ခမနာလက္ခဏာနိက္ခမံနိက္ခမံနိက္ခမဟူသည်ကာမတောကာမမ၎င်းဘဝတောဇာဘဝမ၎င်းနိက္ခမနာလက္ခဏာလွတ်လွတ်ကျွတ်ကျွတ်ထွက်မြောက်တတ်သောသဘောရှိပါပေ၏ဤတီတို့အာသရိယရှိစရာတို့သည်ဟုတ်တန်ကောင်းစွာမတွေ့မိန်ကြားတော်မူခဲ့ပါသည်တည်းကဲပါရမီကုသိုလ်ဖြစ်ခြင်းနိခံမတက်နိခံမဆိုတဲ့တမားတော်ကြီးရဲ့ဆောင်းလျှောက်ကိုခံရမယ်ဆိုတော့နိခံမဆိုတာဘာလဲဆိုတော့ကာမတရားဘဝတရားကနေပြီးတော့ထွက်မြောက်တတ်တဲ့ဘဝကိုနိခံမတဲ့အဲ့တော့ကုသိုလ်ပဲကုသိုလ်ကိုပဲလုပ်လို့ကာမတရားဘဝတရားကထွံ့မြောက်တတ်တဲ့လောဘသဘောလေးတွေကင်းနေရတယ်။တတိယအပြင်လောဘစတဲ့ကိလေသာယဉ်နဲ့ကင်းနေရပါတယ်။ကိလေသာယဉ်နဲ့ကင်းတဲ့ကုသိုလ်ကမှ ပါရမီကုသိုလ်ဖြစ်ပါတယ်အဲ့ဒီပါရမီကုသိုလ်ကမှနိဗ္ဗာန်တိမျက်မှောက်ပြုစေတတ်တယ်ဆိုတဲ့ဒီအဖြေကရှင်းရှင်းလင်းလင်းဖြစ်သွားပါတယ်အဲ့တော့ဘုန်းကြီးတို့တစ်ချက်ကုသိုလ်လုပ်ကြတယ်ကုသိုလ်လုပ်တဲ့နေရာမှာဒါနလုပ်လို့ရှိရင်လည်းပဲဂုံပကဒနာတွေနဲ့ဘလို့ဧတ္တိတွေလာမှနောက်ပြီးတော့တို့လူကဘလို့လှူလိုက်တာတပါတပါကိုဘလောက်လှူတာဒါကြီးကိုမြင်ရင်ရှိရင်လည်းလူကြားစေခြင်းနဲ့လူသိစေခြင်းနဲ့ဆိုရင်ဒါတွေကဂုံပကဒနာတိတ်ပြီးတော့များလွန်နေပါတယ်ဒီကုသိုလ်မျိုးဟာကုသိုလ်တော့လုပ်နေတာပဲဘုရားတို့စိတ်စေတနာတန့်ရှင်းမှုအားနည်းနေပါတယ်ရှေ့မှာဖြစ်စီနောက်မှာဖြစ်စီမလုပ်ခင်မှာဖြစ်စီလုပ်ပြီးဖြစ်စီကိုယ့်ရဲ့ကုသိုလ်ကိုလူသိစေခြင်းသာသူများတွေကချီးကျူးလို့ရှိရင်သိပြီးတော့ပြုံးပျော်နေတာအဲ့တော့ဓမ္မရေကဘုရားတို့ရှေ့နောက်အကုသိုလ်ကိလေသာယဉ်ဉဏ်လေးတွေမကင်းဘူးလို့ခေါ်ပါတယ်တနည်းအားဖြင့်និခမတတ်မပါဘူးတဲ့និခမတတ်မပါလို့ရှိရင်ကိလေသာယဉ်ဉဏ်တွေကရှေ့နောက်ဝန်းရံနေပါတယ်ကိလေသာယဉ်ဉဏ်လေးတွေဟာသင်နေတတ်ပါတယ်ဒါဆိုရင်ပါရမီမမြောက်နိုင်ပါဘူးအဲ့တော့ဘာဖြစ်လဲဆိုတော့သူများကေယမှာဆိုတာဒေါမနတနောက်ပြီးတော့သူများချီကျူးလို့ရှင်သိပ်ပြောတာနောက်ပြီးတော့ဟာသူတို့လူကငွေပေါင်းဘလောက်ကုန်လိုက်တာဒါမျိုးလေးတွေပြောတာကိုตาရနေတာကုသိုလ်ကိုဓာရီကိုသွားမမောနေတယ်နောက်ပြီးတော့ကိုယ်လူမှာဘလို့ဆရာတော်ကြီးတွေရကြွတာနောက်ပြီးတော့ကိုယ်လူမှာဘလို့အေပရိသတ်ထဲမှာဘလို့ဂုံရှိတဲ့အရာရှိကြီးတွေကဘလို့ကြွလာတာဒါရီကိုပဲမွန်းတင်ပြီးတော့သူ့စိတ်ထဲမှာဒါရီမပါလို့ရှိရင်မပြည့်စုံဘူးဆိုပြီးတော့ဒါရီနဲ့ချိန်ကုန်နေလို့ရှိရင်ဒီဌာနမျိုးဟာဘာဖြစ်လဲကိလေသာယဉ်နဲ့မကင်းဘူးလို့ပြောလို့ရပါတယ်။နောက်ပြီးတော့လောတမြကုသိုလ်ကလည်းပဲဒီဆရာတော်ကြီးတွေကိုလှူရင်ဒီဘဝမှာစီးပွားရေးတက်တဲ့ဒီဆရာတော်ကြီးတွေလှူရင်ဒီဆရာတော်ကြီးတွေရဲ့ယန္တာဖြစ်တဲ့အတွက်ငါတို့နောက်ဘဝချမ်းချမ်းသာသာနဲ့အကျိုးတွေပိုရမှာတဲ့ဒီဟာတွေပဲလိုလားလို့လှူတယ်ဆိုရင်ဒီကုသိုလ်မျိုးဟာကိလေသာယဉ်နဲ့မကင်းဘူးလို့ပြောလို့ရပါတယ်။အဲ့တော့ကိလေသာယဉ်နဲ့မကင်းဘူးဆိုရင်စောစောကပြောတယ်ကာမတရားဘဝတရားကထမြောက်တဲ့သဘောကိုနိခမ္မဆိုတော့သူကလောဘတရားတွေကဝန်းရံနေတဲ့အတွက်အတူတကောမဖြစ်တောင်မှရှေ့ဖြစ်စီနောက်ဖြစ်စီပါဝင်နေတဲ့အတွက်ကာမတရားနောက်ပြီးတော့နောက်ဘဝမှာခံစားခြင်းနဲ့တဲ့ဘဝတရားမှာလွံ့မြောက်တဲ့ထမြောက်တဲ့သဘောမရှိတော့နိခမ္မတတ်မပါအဲ့ဒီလိုကုသိုလ်မျိုးဟာဘာဖြစ်မလဲသူကကိလေသာယဉ်နဲ့နေမကင်းတဲ့အတွက်လူချမ်းသာနှချမ်းသာလောက်နဲ့အဆုံးသက်ပါတယ်နိဗ္ဗာန်ကိုမရောက်စေတတ်ပါဘူးနိဗ္ဗာန်ဟာလောဘဒေါသမောဟကုံဆုံးရာကိုနိဗ္ဗာန်လို့ခေါ်တယ်။သူ့ရဲ့ကုသိုလ်ကလောဘဒေါသတွေရောရှင်းတော့ဝန်းရံနေတယ်။ဝန်းရံနေတဲ့အတွက်ဒီလိုကုသိုလ်မျိုးကလောဘဒေါသကုံဆုံးမှမျက်မှောက်ပြုနိုင်တဲ့နိဗ္ဗာန်ရဲ့အလံဝေးနေပါတယ်။တန်တရာချမ်းသာနဲ့ပဲအဆုံးသက်ပြီးနောက်ဆုံးအပေထိတောင်ကံမကောင်းရင်ရောက်သွားတတ်ပါတယ်။ဒါကြောင့်မို့ဒီလိုကုသိုလ်မျိုးကနိခမ္မတတ်မပါဘူးလို့ပြောတာပါ။အဲဆောစောကဘုန်းကြီးပြောတယ်လို့ပေါ့မိမိတို့ဆုံးကတ်တယ်ဆုံးကတ်တဲ့အခါတန်ခါတော်ရှင်မြတ်ကြီးဆာလောင်ကြီးကင်းစေခြင်းနဲ့ချမ်းသာစေခြင်းနဲ့စာတင်စာချချင်းချင်းသာသာလှုပ်စီခြင်းနဲ့ကိုဆွမ်းကိုစားပြီးတော့ဆာလောင်ချင်းกินပြီးတော့ဖျားအပြုမေတ္တာပွားလှုပ်စီခြင်းနဲ့တရက်စာတင်စာချလှုပ်ရင်တရက်သာသနာတော်ရှည်တယ်။ဒါမျိုးလေးတွေပေါ့တန်ဃာတော်ရှင်မြတ်ကြီးရဲ့အချင်းတရားဓမ္မလေးတွေဟောလိုက်ရင်လူတွေသိဉာဏ်တိုးပြီးတော့နောက်ဆုံးမှာတမတ်တဖူတိရာသွားနိုင်တယ်။ဒီလိုမေတ္တာတရားလေးတွေနဲ့လှူရင်သူ့ရဲ့လှူဒန်းနေတဲ့အချိန်မှာလောဘတရားမပါပါဘူး။ဘေဘဝမှာဖြစ်ချင်တာတွေဆိုတာလည်းပဲနိဗ္ဗာန်ကိုကြီးမှန်လူရင်ဘေဘဝမှာမှမတောင့်တပါဘူး။နတ်ဘဝလည်းမတောင့်တ၊လူချမ်းသာဘဝလည်းမတောင့်တတော့ဘဝတရား၊ကာမတရားလွတ်နေပါတယ်။အဲ့လိုမျိုးကုသိုလ်ဟာနိက္ခမတတ်တွေအပြည့်အဝပါတယ်တဲ့။ကိလေသာယဉ်နဲ့ကင်းတယ်။အဲ့ဒီလိုဒါနကုသိုလ်မျိုးကမှနိဗ္ဗာန်ကိုရောက်စေတတ်ပါတယ်တဲ့။ဒါဝီရွယ်ပြီးတော့ဘုန်းကြီးကတန်တိဒုက္ခစံလူကနိက္ခမသာဖြည့်စွက်ပါတဲ့။နိဗ္ဗာန်ချမ်းသာကိုခံစားခြင်းလို့ရှိရင်လောတမြကုသိုလ်တွေမှာနိခမ္မတက်ကလေးဖြစ်ဆက်ပေးပါဆိုတာဒါကိုပြောတာပါဘုန်းကြီးတို့တီလာဆောက်တည်ရင်လည်းပဲဒီတိုင်းပဲတီလာဆောက်တည်တဲ့နေရာမှာကိုချင်းစာမေတ္တာတရားနဲ့ဆောက်တည်ရပါတယ်နောက်ပြီးတော့ကိုတီလာတစ်ပါးဆောင်လျှောက်လိုက်တဲ့အတွက်ကိုလည်းပဲစိတ်ချမ်းသာမယ်ကိုရဲ့မိဘတွေလည်းပဲစိတ်ချမ်းသာမယ်ကိုရဲ့အရည်သေးတာကရှောက်ရှားလို့ရှိရင်ကိုယ့်ရဲ့သားသမီးတွေမျက်နာမငယ်တော့ကိုယ့်ရဲ့ဇနီးတွေစိတ်ချမ်းသာပါသည်ကိုယ့်ရဲ့မိဘစိတ်ချမ်းသာပါသည်ဒီလိုမေတ္တာတရားခြေခံပြီးတော့စောင့်တည်ရပါတယ်ဒီလိုစောင့်တည်လို့ရှိရင်နိခမ္မတတ်တွေအပြည့်အဝဝင်သွားပါတယ်နောက်ပြီးတော့ဘုရားဆတဲ့သူတော်ကောင်းတွေဟာအရက်တွေသာတသက်လုံးရှောင်ကျင်ရတယ်လို့ငါလည်းပဲရှောင်ကျင်နိုင်ရင်ဘုရားဆတဲ့သူတော်ကောင်းတွေပူဇော်ရာရောက်တယ်ဘုရားဆတဲ့သူတော်ကောင်းတွေဟာဒီလိုအရက်တွေသာတောက်ဆင်းရနေတသက်လုံးရှောင်ကျင်ပြီးသီလတွေဖြည့်ပြီးတော့နိဗ္ဗာန်မျက်မှောက်ပြုတယ်လို့ငါလည်းပဲဒီသီလကိုစောင့်တည်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုအောင်ကြိုးစားမယ်ဆိုရင်လောဘဒေါသတွေမရှိတော့ပါဘူး။ဘယ်ဘဝမှာဘာခံစားခြင်းတွေမရှိတော့ပါဘူး။အဲ့မှာဒီသီလကုသိုလ်ကလည်းနိခမ္မတတ်တွေပြည့်သွားတာပဲတဲ့။ဒီလိုမှမဟုတ်ဘဲနဲ့မြေကြီးမှာကြောက်လို့နောက်ဘဝလက်ပြီးရောက်ချင်းလို့ဒီဘဝမှာထက်တန်းကြကြနေချင်းလို့ဒါမျိုးလေးတွေနဲ့ဘုန်းကြီးတို့သီလဆောက်တည်ဒါတွေအားလည်းပဲဒီချင်းချင်းဆိုတာလေးတွေဟာလောဘဒေါသစတဲ့ကိလေသာယဉ်နဲ့မကင်းဘူးဆိုတဲ့သင်္ကေတလေးတွေဖြစ်ပါတယ်။ဒ ဒါကြောင့်မို့သီလာစောက်တည်ရင်လည်းပဲနေခံမတဲ့အပြည့်သွင်းပြီးစောက်တည်မှဒီသီလာကုသိုလ်ကနိဗ္ဗာန်တည်းမျက်မှောက်ပြုစေတတ်ပါတယ်မေတ္တာပွားများတဲ့ဖရာရှိခိုးတဲ့ဒီတိုင်းပဲမေတ္တာပွားများတဲ့နေရာမှာလည်းပဲဘုန်းကြီးတို့တချို့ခုနှစ်ရာရှိရင်ကြာအတန်ကြာကောင်းအောင်လူကြာကောင်းအောင်ကိုယ်ကိုချင်းကြီးစီလူတဲ့ဘောနဲ့ပွားနေတယ်ဆိုရင်ဒါနေခံမတဲ့မပါပါဘူးအဲသူဟာအဲ့ဒီလိုပွားပါရဲ ကြာတင်ရတိုက်တဲ့ခွင့်ရမပေးဘူးဆိုရင်သူ့ရဲ့မေတ္တာဟာပါဇက်ဖြားမှာပဲလမ်းဆုံးနေတတ်ပါတယ်တကယ်လို့ကိုကနေပြီးတော့ပါဇက်နဲ့တော့ဟော်ပြီးတော့မေတ္တာမပို့ဘူးလမ်းသွားလမ်းလာခီးသွားနေတော့အတကြီးရွယ်ဦးလေးတွေကိုပေးမှထိုင်ကုန်ရလို့ဒုက္ခရောက်နေကိုကထပြီးတော့ပေးတယ်ကိုရှိမှာစပိန်လေးတွေလဲသွားတဲ့မျိုးသမီးတို့ကလေးလေးတွေတို့တက်နေတဲ့မြတ်ကူညီပြီးတော့ပစ္စည်းလေးတွေကောက်ပေးတယ်ပါဇက်ကမအော်ပေမဲ့ဒါကိုကာယကမေတ္တာလို့ခေါ်ရပါတယ်မေတ္တာဆိုတာကောင်းကျိုးလိုလားတဲ့စိတ်သက်ပါနောက်ပြီးတော့စကားပြောတဲ့ကံမှာလည်းပဲကိုပြောလိုက်တဲ့စကားကြောင့်သူတစ်ပါးသိစိတ်ဆင်းရဲသွားမယ်ဆိုရင်ဒါမျိုးလေးတွေမပြောဘဲနဲ့စကားကိုပရိယရှင်ပြီးတော့နာခံသာအောင်ပြောတယ်ဆိုရင်ဒါဝစီကံမေတ္တာလို့ခေါ်ရပါတယ်မနောကမေတ္တာအမြဲတမ်းကောင်းကျိုးလိုလားနေပြီးတော့လုပ်တယ်ဆိုရင်မနောကမေတ္တာတွေလည်းပါဝင်လို့အဲ့ဒီလိုမေတ္တာမျိုးဟာဘာဖြစ်လဲနိက္ခမတ္တတွေပါနေတဲ့အတွက်ကိလေသာတွေကြာလေနေလေကြာလေနေလေနောက်ဆုံးဒီကိလေသာတွေကုန်ရင်နိဗ္ဗာန်ကိုမျက်မှောက်ပြုတော့တာပဲဒေဋ္ဌိနဲ့ဝိသိကိစ္စကုန်ရင်ကိုပဲသောတာပန်ဖြစ်ပြီးနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်တဲ့ဒီလိုမှမဟုတ်ပဲနဲ့စောစောကပြောတယ်လို့ပေါ့သူများကြားကောင်းမေတ္တာတွေရှေ့ရနိုင်နေကြတဲ့တတ္တဝါတွေနဲ့အော်ပါရဲ့သို့တော့လက်တွေ့ကာယကံကသူများပေါ်မှာညာတာမှုမရှိဘူးဝစီကံကလည်းပြောချင်တယ်လို့ပြောပြလိုက်တာကိုစိတ်ချမ်းသာဖို့သူများပေါ်မှာထည့်မစင်စားဘူးအဲ့တော့ကာယကံဝစီကံမေတ္တာမရှိဘူးစိတ်ကလည်းပဲကောင်းကျိုးလိုလားတဲ့စိတ်မရှိဘူးခွဲခြားခွဲခြားနဲ့လုံးတက်တယ်ဆိုရင်ဒါဒီမေတ္တာမျိုးဟာဘုန်းကြီးတို့ပါဇက်ပြားရင်လမ်းဆုံးပါတယ်နိက္ခမတ္တမပါဘူးလို့ပြောလို့ရပါတယ်နိက္ခမတ္တမပါတဲ့မေတ္တာဘာဝနာကုသိုလ်သည်ပါရမီကုသိုလ်မဟုတ်ပါဘူးပါရမီကုသိုလ်မဟုတ်ရင်နိဗ္ဗာန်တည်းမျက်မှောက်မပြုနိုင်ဘူးလို့ဒီလိုဆိုလို့ရင်ဖြစ်ပါတယ်ဒါကြောင့်ဘုန်းကြီးတို့တောင်ဆိုတရားရှိမတ္တာအထိတရားရှိမဲ့တဲ့နေရာမှာလည်းပဲရည်ရွယ်ချက်ကကိလေသာကင်းဖို့ငါးဆွဲကင်းဖို့ဒီလိုစိတ်နဲ့တရားရှိမဲ့မှာဘုန်းကြီးတို့လမ်းမှန်ကြပါတယ်နိက္ခမတ္တတွေအပြေဝါပါပါတယ်ဒီလိုမှမဟုတ်ဘဲနဲ့ရေတရားချေခြင်းတဲ့သဘောအိမ်ောင်ရေးဆင်ပြေခြင်းတဲ့သဘောဗာဖြစ်ခြင်းတဲ့သဘောဒါမျိုးလေးတွေနဲ့တရားတစ်ကြိမ်သာဝင်တယ်ဆိုရင်နိက္ခမတ္တအပြေဝါမပါဘူးရည်ရွယ်ချက်မှားနေတယ်လို့ဒါမျိုးပြောလို့ရပါတယ်ဒါကြောင့်ဘုန်းကြီးတို့နိက္ခမတ္တဖြည့်ဆွတ်မှာလောကမြတ်ကုသိုလ်ဟာပါရမီကုသိုလ်ဖြစ်ပါတယ်ပါရမီကုသိုလ်ဖြစ်မှနိဗ္ဗာန်ကြီးမျက်မှောက်ပြုနိုင်တယ်ဆိုတာဒါလေးကိုနားလည်သွားပါတယ်။ဘုန်းကြီးတို့ဖရာလောင်းပါရမီဖြည့်တာလေးကိုပြန်ပြီးတော့တစ်ခုလောက်ဘုန်းကြီးအားကြအောင်ပြောပြရမယ်။ဒါလေးကိုမိမိတို့လုပ်ငန်းစီတွေနဲ့နှိုင်းရှင်ပြီးတော့အတူလိုက်ကျင့်သုံးစီခြင်းလို့ပါ။ဘုန်းကြီးတို့ဖရာလောင်းကတကူသောဘဝမှာမြောက်သွားပြီးတော့ဖြစ်ပါတယ်။မြောက်မင်းသွားပြီးတော့ဖြစ်တဲ့အခါမှာအဲ့ဒီချိန်မှာဗာရာဏစီမြို့မှာပြန်ပဒမင်းအုပ်ချုပ်နေတဲ့အချိန်ကာတိကဆိုတဲ့ရွာငယ်မှာလယ်သမားပုံသားတစ်ယောက်ကတနေ့တော့လေပင်သွားပေါတူးပေါက်တဲ့နွားတွေကိုလွတ်ထားတယ်။အဲ့ဒီနွားတွေကတောထဲမှာဝင်သွားတော့အချိန်တန်လို့နွားတွေပြန်ရောက်မလာတော့ပေါတူးပေါက်နေတဲ့လေသမားပုံနာကပေါတူးကိုချပြီးတော့တိတ်ပြီးတော့စိတ်ဆင်းရဲစွာနဲ့နွားတွေကိုလိုက်ရှာပြီးတောအုပ်ထဲကိုဝင်သွားတယ်။တောထဲမှာမျက်စိလဲပြီးတော့ဟိမွန်တာတောင်နဲ့ရောက်သွားတယ်။ဟိမွန်တာတောအုပ်ထဲရောက်သွားတော့မျက်စိတွေကလဲအစာမစားရတာလည်းပဲ9ရက်လောက်ကြာသွားတယ်။ခွန်ရဲလောက်ကြာသွားတဲ့အချိန်မှာဘာသွားတွေ့လဲဆိုတော့ကြောက်ကြပါသေးရတဲ့ပင်ကြီးတပင်သွားတွေ့တော့ပထမတော့တဲ့ပင်အောက်မှာကြာနေတဲ့သီလီတွေစားနှောက်အားမရတော့တဲ့ပင်ကိုတက်ပြီးတော့စားတော့တဲ့ခိုင်းကျိုးကြပြီးတော့ချော်ကြပြီးတော့ဘုန်းကြီးတို့နောက်ဆုံးအတောင်60လောက်နဲ့တဲ့ကြောက်ကြီးထဲမှာဒီပုံသားကြာသွားပါတယ်အဲ့ကြောက်ကြီးထဲမှာသူက10ရက်လောက်ရှိသားလေးနဲ့ဖြစ်တယ်လို့နေပြီးတော့အားရရလည်းပဲကုန်ခန့်နေတဲ့အချိန်ဖျားလောင်းမြောင်မင်းရလည်းပဲအသီးတွေရှာထွက်လာတဲ့အခါသူ့ကိုသွားတွေ့တော့ဘာဖြစ်သွားတယ်ဆိုတော့ကိုယ့်ရဲ့သားလေးဆင်းရဲဒုက္ခရောက်နေတယ်လို့စိတ်ထဲမှာခံစားရပြီးတော့ငါကယ်တင်မပဲလို့ကြံပြီးတော့ကြောက်ခဲကြီးတွေကိုလေ့ကျင့်ရပါတယ်ကြောက်ခဲကြီးတွေကိုကြောဘုံမှာတင်ပြီးတော့ဒီကြောက်ကဘာကြီးရဲ့တက်နိုင်အောင်ကျင့်ပြီးတော့နောက်ဆုံးမှာအဲ့ဒီပုံနာကိုကယ်တင်လိုက်တယ်ဆိုကြပါစို့ပုံနာလည်းပဲဖျားလောင်းရဲ့လေပင်ကိုဖက်ကြောဘုံမှာပို့ပြီးတော့ဖျားလောင်းကလည်းပဲကြောက်ခဲကခုန်တက်လိုက်တယ်ပေါ့နောက်ဆုံးအပေါ်ရောက်တဲ့အခါမှာဖရာလောင်းကလည်းပဲလေ့ကျင့်ရတာနဲ့ဒီပုံသားရဲ့ခန္ဓာကိုယ်ကြီးကိုကြောပေါ်ပို့ပြီးတော့ဒီအတောင်60လောက်နဲ့တဲ့ကြောက်ကြီးတွေကနေတက်ရတဲ့တန်ကြောက်ပင်ပန်းသွားတဲ့အခါမှာဖရာလောင်းကအတင်ပုံသားကျွန်ုပ်သိပ်ပြီးတော့ပင်ပန်းနေပါတယ်ကျွန်ုပ်ခိတ္တကနာပန်းဖြေခြင်းပါတယ်အဲ့တော့တော်ထဲမှာလည်းပဲချင်းတွေကြားစားတဲ့ဘေးရန်တွေကပေါ်နေပါတယ်တကယ်လို့ဘေးရန်တွေလာလို့ရှိရင်ကားမြစ်ပေးပါကျွန်ုပ်အားယူပြီးတော့ခိတ္တကနာလေလျောင်းမရစေဆိုပြီးတော့ပုံနာရဲ့ပေါင်ပေါ်မှာကောင်းအောင်ပြီးတော့ဖရာလောင်းမြောင်မင်းကအိပ်ပျော်သွားပါတယ်အဲ့ဒီလိုအိပ်ပျော်သွားတဲ့အချိန်မှာဘုန်းကြီးတို့ ပုံနာရဲ့စိတ်ထဲမှာကပုံနာဟာဘုန်းကြီးတို့အင်မတန်မှကျေစုကန့်တတ်တဲ့ပုံနာဖြစ်နေပြီးတော့မတင်တော်တာတွေရှောက်ပြီးတော့တွေးတော့တာပဲ။ဟောဟောဒီတော်ကြီးထဲမှာရှိတဲ့သားကောင်းတွေဟာအလုံးလူတွေရဲ့အစာဖြစ်တယ်လို့ဒီမြောက်ဟာလည်းပဲလူတွေစားတင်စားလိုက်တဲ့အစာစာတစ်မျိုးပဲ။ငါမှလည်းပဲတိတ်ပြီးတော့စားနေတယ်။အဲ့တော့ငါဟာဒီမြောက်ကိုတတ်ပြီးတော့တကယ်လို့စားရရင်ကောင်းမှာပဲ။ဒီမြောက်သားစားပြီးတော့ဝါလို့ရှိရင်မြောက်သားတွေကိုကြွားကိုယူသွားရမယ်။ကြွားယူသွားပြီးတော့ငါ့အတွက်လမ်းမှာစားဖို့ရရိတ်ခါလေးရတာပေါ့လို့မဟုတ်တဲ့စိတ်တွေကြံပြီးတော့အဲ့ဒီနီးနန်းမှာရှိနေတဲ့ကြောက်ခဲကြီးနဲ့ဖျားလောက်မြောက်မင်းရဲ့ကောင်းကိုတားထုချလိုက်တယ်။သို့တော့သူကလည်းပဲအစားတောက်တွေကပြက်ဒုက္ခတွေကရောက်လာတော့အားကနည်းနေတော့ကြောက်ခဲထုတဲ့အားကတိတ်မပြင်းထန်ဘူးပေါ့။မပြင်းထန်တော့ဖျားလောက်အသက်တွေတည်းထိတော့ရောက်မသွားပါဘူး။အဲ့မှာဖျားလောက်ရဲ့ကောင်းကအရေဒီဒီပါးဒီစုပ်ပြက်ပြီးတော့အရေဒီရတွေ့ရရကြသွားတယ်။တွေ့ရရလည်းပဲယူစီးကြသွားတယ်။ဖះလောက်မှနာကျင်လုံးတော့မျက်ရည်တွေကိုပဲကြာရှာတယ်။အဲ့တော့ဖះလောက်ကယူခိုက်မြတိတ်ပြီးတော့ဒံယာတွေပြင်းထန်တော့ကြောက်အားနာနေတော့တစ်ပင်ပေါ်တက်သွားပြီးတော့ကြည့်လိုက်တော့အခြားရန်သူကိုမတွေ့ရဘူး။ပုံနာကိုပဲမြင်တော့ဒီပုံနာကငါ့ကိုတတ်တာပဲဆိုတာဖះလောက်ကအဲ့ဒီမှာသဘောပေါက်သွားတယ်။သဘောပေါက်တော့ဖះလောက်ကပြောတယ်။တင့်ကိုတဲ့ကျွန်ုပ်ဒါမျိုးကဲတင်ခဲ့ရပါတယ်။တင်ဟာဒါမျိုးမလုပ်တင်ပါဘူး။တကယ်လို့ချားတော့တရားစတဲ့ရန်သူတွေလာရင်တောင်မှတင်ပုံနာကကျွန်ုပ်ကိုတားမြစ်ရမှာပါတဲ့ကာကွယ်စောင့်ရှောက်ရမယ်တောင်းဝန်ရှိပါတယ်ခုတော့တင်ပုံနာကကျွန်ုပ်ပေါ်မှာဒါမျိုးလုပ်တယ်ကျွန်ုပ်ကြမ်းကြမ်းတန်းတန်းပြင်းပြင်းထန်ထန်ဝေဒနာတွေခံစားရတယ်လို့တင်ပုံနာဟာတင်ပုံနာပြုလုပ်တဲ့အကုသိုလ်ကံကြောင့်ဒီဝေဒနာတွေမခံစားရပါစေနဲ့တဲ့ဖခင်လောင်းရဲ့စိတ်ကဘလောက်ကြည်ညိုစရာကောင်းလဲကိုယ့်ကိုတတ်တဲ့လူကိုကိုယ်ခံစားရတယ်လို့သူ့ကိုသူနှလုံးသားထဲမှာဖြစ်သွားတဲ့အကုသိုလ်ကံတွေကြောင့်ဒီအကုသိုလ်ကံတွေကဒီလိုဒုက္ခဝေဒနာမျိုးတွေခံစားရအောင်ပြန်ပြီးတော့မလုပ်ပါသေးနဲ့တဲ့။ဝါဒီဟာဝါပင်ကိုတတ်တယ်လို့တင့်ရင်လုတ်တယ်မကောင်းဘူးအကုသိုလ်ကံတွေဟာတင့်ကိုဒုက္ခပြန်ပြီးတော့ရောက်အောင်မလုပ်ပါသေးနဲ့ဆိုပြီးတော့ပြောတယ်။နောက်ပြီးတော့ဖះလောင်းဟာဒီပုံနာနဲ့အနီးကပ်နေရမှာတော်တော်ကြောက်သွားတယ်။ဒါမှမဟုတ်တော့ထဲမှာလည်းပဲဒီတိုင်းထားလို့ရှိရင်ပုံနာမှာခြင်းတွေတွေတည်တည်ကြားတွေရန်သူတွေကပေါ်နေတော့ပေသွားမှာလည်းပဲစိုးရိမ်နေပေါ့။အဲ့တော့ဖះလောင်းဟာရန်သူမိတ်ဆွေခွဲခြားမဲ့မရှိဘဲနဲ့ဘာလုပ်တယ်လဲဆိုတော့တစ်ပင်ဘောကနေပြီးတော့သွေးဆက်လေးတွေချပြီးတော့ပုံနာကိုရွာကြည့်လိုက်ပို့ခဲ့ပါတယ်ကဲတင်ခဲ့ပါတယ်အဲ့တော့ပုံနာလေးပဲရွာရောက်ပြီးတော့ခုနှစ်နှစ်လောက်ကြာတဲ့အခါမှာဘာဖြစ်လဲနူနာယောဂါတွေဆွဲကပ်ပြီးတော့နောက်ဆုံးမှာဘုရားဒီနူနာယောဂါတွေဆွဲကပ်ပြီးတော့နောက်ဆုံးမှာတော့မြည်ယူပြီးတော့သေသွားရရှာပါတယ်အဲ့တော့ဒီဇလန်းလေးကိုဘုန်းကြီးပြောလို့တာကဇလန်းကိုပြောချင်တာမဟုတ်ပါဘူးဖះလောင်းရဲ့ပါရမီဖြည့်ပုံလေးကိုယနေ့တက္ကမကြီးတော်ကြီးကြီးနဲ့တက္ကဝါအာလုံတော်သာသမီတွေတက္ကရမတွေပါရမီ၁၀ပါးလုံးဖះလောင်းဟာတပြိုင်နဲ့တစ်ခုချင်းဖြည့်သွားတာမဟုတ်ပါဘူးတစ်ခုဖြည့်လိုက်တာနဲ့အာလုံးပါသွားတဲ့သဘောလေးတွေကိုသိစေခြင်းလို့ပါဒီနေရာမှာဖះလောင်းဟာဘုန်းကြီးတို့ဒီပုံနာကိုအသက်ကယ်လိုက်တယ်ဆိုတာတကယ်ဇီဝိတဌာနကြီးပေးလိုက်တာပါတကယ်လို့ဖះလောင်းကဒီသွေးဆက်လေးတွေချပြီးလမ်းမပြရင်ပုံနာဟာဒီတော်ကြီးတွေကနေထွက်လို့ကိုရမှာမဟုတ်ပါဘူးအစာရရလည်းပဲငက်ပြတ်နေပြီအဲ့တော့သေယုံမှတပါမရှိတော့ဘူးအဲ့တော့ဖះလောင်းဟာသွေးဆက်လေးတွေချပြီးအသက်ကိုကယ်တင်နိုင်ခဲ့ပါတယ်အဲ့တော့အသက်ကယ်တင်နိုင်တဲ့ကုသိုလ်ကြီးဘာဖြစ်လို့ရတာလဲယူကြည့်ရင်ခန္တီဆိုတဲ့မိခင်နဲ့ဥပိ္ပခာဆိုတဲ့ဖခင်ဒီတရားနှစ်ပါးခိုင်မာတဲ့အတွက်ဒီပါရမီဇီဝိတဌာနကုသိုလ်ကြီးကိုစီပူပြည့်သွားပါတယ်အဲ့တော့ခန္တီဆိုတာဘာလဲဆိုတော့အရေဒူတွေရေပါးတွေပေါက်ပြဲကုန်တယ်အရေတွေတွေ့ရကျသွားတယ်တွေးတွေစီယိုနေတယ်မြည်ကြအောင်ဒီဝေဒနာတွေခံစားရပါတယ်အယိုးခိုက်ထိအင်မတန်ခံစားရတယ်ဒါတွေကိုဘုရားလောင်းကသီးခံပြီးတော့ပုံနာပေါ်မှာဒေါသမထွက်ပါဘူးအဲ့တော့ဒီခန္တီရှိလိုက်တဲ့အတွက်ပုံနာကိုကယ်ပြတ်သွားပါတယ်နောက်တစ်ခါဥပိ္ပခာဆိုတဲ့ဖခင်ကဘလို့ခိုင်မာလဲဆိုတော့ဥပိ္ပခာဆိုတာရံသူမိတ်ဆွေခွဲခြားချက်မရှိဘဲနဲ့တက်နိုင်နေမြတ်ဓာတ်ညှိထားပြီးတော့အကျိုးစီးပွားကိုဆောင်ရွက်ပေးတာဘုရားလောင်းကဒီပုံနာငါပုံမှာတက်တယ်ဆိုပြီးတော့ပုံနာပေါ်မှာစိတ်ကွက်ပြီးတော့ပြစ်ထားခဲ့လို့ရှိရင်ဥပိ္ပခာပါရမီမရှိတော့ပါဘူးဒီဥပ္ပခာပါရမီမရှိရင်ဖះလောင်းရဲ့တန်တမ်းမှာပါဖြစ်လေဇီဝိတဌာနဆိုတဲ့ကုသိုလ်တူကြီးစီပူနိုင်မှာမဟုတ်ပါဘူးဒါနပါရမီပရမထပါရမီဒီပါရမီတွေရောက်ရင်စီပူခွင့်ရှိသွားတာဟာဥပ္ပခာပုံနာပုံမှာစိတ်ကွက်မှုမရှိလို့တဲ့ဒါခံနေတဲ့ဥပ္ပခာမြတ်စွာဘုရားလောင်းဖြစ်တဲ့မြောင်မင်းရဲ့တန်တမ်းမှာခိုင်မာတဲ့အကြောင်းဒီတရားနှစ်ပါးခိုင်မာတဲ့အတွက်မြောင်မင်းရဘုန်းကြီးတို့အသက်ကယ်လိုက်တယ်ဇီဝိတဌာနကြီးဓာဏပါရမီကိုဖြည့်ဆည်းပူလိုက်တယ်။နောက်သီလပါရမီတွေလည်းပဲပြည့်သွားတယ်။ဘာလဲဆိုတော့သီလပါရမီဆိုတာတကယ်လို့ကိုယ့်ကိုလုံးတဲ့ပုဂ္ဂိုလ်ဆိုရင်ဘုန်းကြီးတို့ကပြန်ပြီးတော့တတ်ရှင်ပါပဲ။ရိုက်ရှင်ပါပဲ။ခုတော့မြတ်စွာဘုရားလောင်းဟာခန္တီနဲ့ဥပိ္ပခာနဲ့ ရှိနေတဲ့အတွက်ဝေဒနာတွေကိုခံစားရပြီးမဲ့သူ့ပေါ်မှာမေတ္တာမပြတ်ပဲနဲ့သူ့ပေါ်မှာရိုက်မှုနှက်မှုပြန်ပြီးတော့ပုတ်ခတ်မှုတတ်မှုမလုပ်တဲ့အတွက်သီလပါရမီတွေလည်းပဲပြည့်သွားခဲ့ပါတယ်။နိဗ္ဗာန်ပါရမီဆိုတာကတော့ပုံနာပုံဒီလိုကယ်လိုက်တဲ့အတွက်ဖရာလောက်မှာဘာမျှော်လင့်ချက်မှမရှိပါဘူး။တချို့ပုဂ္ဂိုလ်တွေကဘယ်ဆရာတော်ကြီးလူလိုက်လို့ရှိရင်ပိဿုဗံမှာစီးပွားရေးတက်တယ်ပိဿုဗံမှာခြိပောက်တယ်ပိဿုဗံမှာဘာဖြစ်တယ်ဒီလိုမျှော်လင့်ချက်ရှိနေတယ်လို့ဖရာလောင်းမြောင်မင်းမှာပုံနာကိုပြလိုက်တဲ့အတွက်ဘာမျှော်လင့်ချက်မှမထားပါဘူးအဲ့ဒီမျှော်လင့်ချက်ကင်းပြီးတော့လုပ်တဲ့ကုသိုလ်တွေဖြင့်နိဗ္ဗာန်တက်ပြီးပါပြီးတော့နိဗ္ဗာန်ရောက်ကြောင်းပါရမီကုသိုလ်ဖြစ်သွားခဲ့ပါတယ်အဲ့ဒီမျှော်လင့်ချက်ကင်းရင်းပြီးရင်ပါရမီကုသိုလ်ဆက်သွားတယ်တဲ့ဒါနံသီလင်းစနိဗ္ဗာန်မံပညာဝီရိယပင်စမံတဲ့ပညာပါရမီလည်းပါသွားတာပဲဒီပုံနာကိုငါဘယ်လိုနီးနေမြန်ကဲတင်ရမလဲဆိုပြီးတော့နီလန်းနေရှာကျင်တော့ဒီနီလန်းနေရှာကျင်တာအပြစ်ကင်းတဲ့နီလန်းနေတွေ့သွားတဲ့အခါပညာပါရမီတွေပြည့်သွားတာပဲနောက်ပြီးတော့ဒီပုံနာအတွက်ကြိုးစားရတယ်ကဲတင်ရတယ်တပင်တပင်ရနေတပင်ကူးပြီးတော့ကြိုးစားရတယ်ဒါတွေဟာမိမိအတွက်မဟုတ်ဘူးကိုသားသမီးအတွက်မဟုတ်ဘူးဒီပုံနာအသက်ရှင်ဖို့အတွက်ကြိုးစားရတာဆိုတော့ကုသိုလ်စိတ်တွေနဲ့ကြိုးစားတော့ဝိရိယပါရမီတွေဖြစ်သွားပြန်ရောနောက်ပြီးတော့ဒါနတိလင်္ဇာနိက္ခမံပညာဝိရိယပင်စမံခန္တီသစ္စာဒိဋ္ဌာနံမိတုပိခာတိမာရတာတဲ့။နောက်ပြီးတော့သစ္စာပါရမီကတော့တင့်ကိုကျွန်ုပ်ကယ်တင်မှမယ်ဆိုတဲ့အတိုင်းနှုတ်ထွက်တိုင်းလက်တွေ့ကယ်တင်တော့မူသားစကားမပါဘူး။မှန်တဲ့စကားကိုပြောတော့သစ္စာပါရမီတွေ။စိတ်တွေကကယ်တင်မယ်ဆိုတာကိုဖြစ်မြောက်အောင်ဆောင်ရွက်တော့ဒိဋ္ဌံပါရမီတွေ။ပုံနာအသက်ရှင်စေခြင်းနဲ့ပုံနာသူ့လိုခံစားမှုတွေကင်းဝေးစေခြင်းနဲ့ရွာတိချောချောမောမောရောက်စေခြင်းနဲ့သာသမီတွေနဲ့သူ့ကိုပြန်ပြီးတော့ဆုံးတွေ့ပြီးတော့စိတ်ချမ်းသာစေခြင်းနဲ့ဒါမေတ္တာတရားတွေဒီစိတ်ရှိလို့သာလိုက်ပို့ဖြစ်တာပဲဒါမေတ္တာပါရမီတွေတဲ့ခန္တီတေသာဒိဋ္ဌာနံမေတ္တုပိခာတိမာရတာတဲ့အဲ့တော့ပါရမီ၁၀ပါးလုံးပြည့်သွားတာဖရာလောင်းရဲ့ခန္တီနဲ့ဥပိ္ပခာနဲ့ခိုင်ခိုင်မာမာတည်ဆောက်လိုက်တဲ့အကျိုးအရလက်တွေပါဒီလိုခန္တီသာမရှိခင်ဖရာလောင်းကပါရမီဖြည့်ခွင့်မရပါဘူးငါနားလိုက်တာဒီပုံနာငါအပေါ်မှာတိတ်ရက်ဆက်တာပဲငါကတက်ကြတာတော့မှငါအပေါ်မှာတိတ်ကျေစုကန်းတာပဲဆိုပြီးတော့ခန္တီတရားကလက်ကင်မထားလို့ကျင်ဒေါသတွေထွက်မယ်ဒေါသတွေထွက်ရင်ပုံနာကိုပြန်ပြီးတော့တိုက်ခိုက်မယ်တက်မယ်ဘုံဘုံမကင်တင်မနဲ့တင်ရင်တေတော့ဆိုပြီးပြစ်ထားခဲ့တယ်ပါရမီတွေဖြစ်ခွင့်မရှိပါဘူးခုတော့ခန္တီပါရမီတရားလက်ကင်ထားလိုက်တဲ့အတွက်ဖရာလောင်းရဲ့ရောင်မင်းရဲ့တန်တန်မှာပါရမီတွေတန်းပြီးတော့ဖြစ်သွားပါတယ်တဲ့နောက်ပြီးတော့ဥပိ္ပခာလည်းပဲပုံနာပုံမှာရံသူတို့သဘောမထားဘူးစိတ်မကွက်ဘူးဘုန်းကြီးတို့ကုသိုလ်ရှင်တွေကကိုယ့်ပုံမှာတစ်ခုခုလုံးမြင်စိတ်ကွက်တယ်စိတ်ကွက်တော့နောက်ထပ်ကုသိုလ်တွေမတိုးတော့တာပေါ့သူနဲ့ဆက်သမျှသူ့ပုံမှာမယုံမသိလောက်တာသီလပါရမီတွေပြတ်တယ်သူ့ပုံမှာမပေးကမ်းခြင်းမှုသူလုပ်တဲ့ဒါနမှာမထည့်ခြင်းမှုဒါနပါရမီတွေပြတ်တယ်သူ့ပုံမှာမှန်တာမပြောခြင်းမှုချိုချိုသာသာမပြောခြင်းမှုပစ္စာပါရမီတွေပြတ်တယ်သူ့ပုံမှာချမ်းသာစေသူတွေစိတ်မရှိဘူးမေတ္တာပါရမီတွေပြတ်တယ်ဒါဘုန်းကြီးတို့ရဲ့ကုသိုလ်ရှင်ရဲ့သဘာဝပေါ့ခုတော့ဘုရားလောင်းဟာဥပိ္ပခပါရမီထားနိုင်တဲ့အတွက်ပုံနာပုံမှာရံသူလို့သဘောမထားဘဲနဲ့စိတ်မကွက်တဲ့အတွက်အလုံးဟာပါရမီ၁၀ပါးဖြစ်ဖြစ်မြောင်မြောင်ထောင်ရွက်သွားနိုင်ပါတယ်တဲ့။ဒါကြောင့်မို့ဘုန်းကြီးတို့ဒီတရားကိုနိက္ခမပါရမီဆိုတဲ့တရားကိုပြန်ချုပ်လို့ရှိရင်မိဘ၂ပါးစောင့်ရှောက်မှာတာသမီတယောက်ဟာမိခင်ဝန်ကမွေးဖွားလာတဲ့ကလေးတယောက်ဟာလူလားမြောင်နိုင်တဲ့အသက်ရှင်ခွင့်ရတယ်။တကားသမားတော်ကြီးတွေရဲ့အဆောင်ရှောက်နီးညွန့်ကြမှုကိုခံယူနိုင်မှဒီကလေးဟာလည်းပဲကျန်ကျန်မာမာနဲ့တက်ရှင်ပြီးသာသနာနဲ့လူမျိုးချို့ကိုဆောင်ရွက်နိုင်ဒီလိုပါပဲတဲ့မျိုးသားတယောက်မျိုးသမီးတယောက်ကျန်တဲ့ပါရမီကုသိုလ်တွေဖြစ်ချင်ပါတယ်ဆိုရင်ခန္တီနဲ့ဥပိ္ပခာနဲ့ဒီတရားနှစ်ပါးမိဘနှစ်ပါးနဲ့တူတဲ့ဒီတရားနှစ်ပါးကိုခိုင်ခိုင်မာမာတည်ဆောက်ပါဒီတရားနှစ်ပါးတည်ဆောက်လိုက်လို့ရှိရင်ကျန်တဲ့ဒါနသီလမေတ္တာတစ္ဆာစတဲ့ပါရမီတွေလိုလိုချောချောမောမောဖြစ်လာပါလိမ့်မယ်တဲ့ချောချောမောမောဖြစ်လာတဲ့ကုသိုလ်တွေဟာလည်းပဲပါရမီမြောက်တဲ့ကုသိုလ်ရိုးရိုးကုသိုလ်နှစ်မျိုးရှိတဲ့နေရာမှာပါရမီမြောက်တဲ့ကုသိုလ်ဖြစ်ခြင်းလို့ရှိရင်ကာမဘဝတရားတဏှာဖြင့်လောဘစတဲ့ကိရိတာယဉ်နဲ့နေကင်းအောင်လုပ်တဲ့နိက္ခမ္မတက်ကလေးဖြစ်ဆွပေးပါအဲ့ဒီနိက္ခမ္မတက်ပါမှာလုံးသမျှကုသိုလ်ဟာပါရမီဖြစ်ပြောင်းလဲပြီးတော့နိဗ္ဗာန်ကိုရောက်စေတတ်ပါတယ်ဆိုတာဒါလေးကိုအားလုံးသဘောပေါက်လောက်ပါပြီဘုန်းကြီးရလည်းပဲယနေ့ကုသိုလ်ကောင်းမှုပြုကြတဲ့တက္ကမကြီးတော်ကြီးကြီးနဲ့မိသားစုတို့ဒီနိက္ခမ္မပါရမီဆိုတဲ့တရားတော်ကိုဓမ္မဒါနဖြင့်လက်ဆောင်ပေးပါတယ်ဒီတရားတော်ကိုနာယူပြီးတော့ခန္တီနဲ့ဥပိ္ပခာဆိုတဲ့မိဘနှစ်ပါးကိုခိုင်ခိုင်မာမာကျမ်းမောင်းတည်ဆောက်နိုင်ရပါစေ။အဲ့ဒီတရားနှစ်ပါးတည်ဆောက်ပြီးတော့ကျန်တဲ့ပါရမီကုသိုလ်တွေကိုအမြဲပြုလုပ်နိုင်ပြီဆိုလို့ရှိရင်လည်းနိက္ခမ္မတ္တဆွတ်ပြီးတော့အမြဲပြုလုပ်နိုင်ရပါစေ။နိက္ခမ္မတ္တဆွတ်ပြီးပြုလုပ်ပြီးတော့လုပ်တဲ့နိက္ခမ္မတ္တဆွတ်ပြီးလုပ်တဲ့ကုသိုလ်ကောင်းမှုတွေကလည်းပဲပါရမီဖြစ်မြောက်ပြီးတော့နိဗ္ဗာန်ဒီမျက်မှောက်ပြုစေနိုင်ပါတယ်။အဲ့ဒီလိုကုသိုလ်မျိုးကိုဆက်ကတိုးပြီးတော့ပြုလုပ်နိုင်ရပါစေ။ အဲ့ဒီလိုပြုလုပ်ပြီးနှလုံးသားထဲမှာပါရမီတွေပြည့်ပြီးတော့နောက်ဆုံးမှာမညံဖူညံဖြင့်နိဗ္ဗာန်ကိုတင်ညာစွာမြတ်မောပြုနိုင်ကြပါစေကုန်တည်း계제내주되구두와래칸다신예촌녀네반역장탑반ဖြစ်ပါစီသူပြီးဘဝတရားကထွံ့မြောက်တဲ့တဲ့နိခံမာတက်လေးစွတ်ပြီးတော့ကဲအာလုံးရေစက်ချမယ်ရေစက်ကမပါလဲလက်ဥချီလိုက်ဆို